ကဲရှင်နေမိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုတွေကိုကျေးဇူးရှင်မိဘဆရာသမားတွေကိုအမြဲတမ်းပေးဝေမှုမိမိတို့အတွက်လည်းပဲဆင်းရဲခက်သိမ်းချုပ်ငြိမ်းရာနိဗ္ဗာန်ကိုအာရုံပြုပြီးတော့ကျေဇက်ချမှုမပြုလုပ်မီမှာအနုမောဒနာတရားအနည်းငယ်ဟောကြားပေးပါမယ်ရှင်နေသာသနာတော်နှစ်2549ခုနှစ်ကောဇာတက္ကရေ1366ခုနှစ်ကဆုံးလာဇန်3ရက်ခရစ်နှစ်2004ခုနှစ်ဧပြီလ22ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရုံမြတ်စွာကြောင်းတိုင်တန်ဃာတော်ရှင်မြတ်တို့ရှင်မောင်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတာကစကိုင်းမြို့ကထောင်ရက်မှာနေထိုင်တဲ့ဥဇော်ဝင်တော်ယူယူအောင်မိသားစုဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းလိုပဲတစ်နှစ်မှာနှစ်ကြိမ်နှစ်ကြိမ်လာပြီးတော့မိမိတို့ကုသိုလ်ပြုသလိုပဲယနေ့ခါမှလည်းတန်ဃာတော်ရှင်မြတ်တွေကိုအာယုံခါမှကြာစံစို့ကြာစံကြော်စွမ်းနေတဲ့ဆက်ကပ်လူတန်းကြခြင်းနေ့လယ်ခါမှမွန်မြတ်သောခဲဝဲဘောစဉ်စွမ်းတို့ဖြင့်ဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့အပရိသတ်တွေကိုလည်းပဲကြောင်းတဲမှာရှိတဲ့ယောဂီသူတော်စင်များနဲ့တကဝကြွားရောက်တဲ့အပရိသတ်တွေများကိုလည်းပဲတရားပြထန်းကျေးမွေးအပ်ခံကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့ပညာရေးပါရမီအတွက်ပု္ပ္ပာတွေပါရီဖိုင်တွဲတွဲဖို့ရတဲ့ဖိုင်တွဲ၃ခုစာချတဲ့နေရာမှာအသုံးပြုဖို့အတွက်သောပင်၅ချောင်းမှုကိုလည်းပဲပညာပါရမီထောက်ပံ့ခြင်းလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုပြုပါတယ်အဲ့တော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေဟာတကယ်ချဲ့ကြည့်လိုက်လို့ရှိရင်တော့အများကြီးရှိတယ်ဓမ္မခန္ဓာပေါင်း14000ဆိုတဲ့ထဲကအင်္ဂုတ္တရနိကေမှာလာတဲ့ယနေ့အာဇာနီယတုတ်တံဆိုတာနဲ့အနုမောဒနာတရားဟောကြားပေးပါမယ်။မြတ်စွာဘုရားရဲ့အဓိကရည်မှန်းချက်ပန်းတိုင်ကဘာဖြစ်လို့တရားဟောတာလဲဆိုတော့ဝိမု ക്തി ရတ္တလွတ်မြောက်မှုချမ်းသာကိုခံစားဖို့အတွက်မြတ်စွာဘုရားကဟောကြားတော်မူခဲ့ပါတယ်။ဒါ ਉਹ ပဲပိဋကအပြင်၃ပုံဓမ္မခန္ဓာအပြင်14000မဂ္ဂင်အပြင်10ပါးစသည်ဖြင့်အကျယ်ရဖြစ်သွားတယ်အကျဉ်းချုပ်ကတော့ဝိမု ക്തി ရတ္တလွမြောက်မှုခံစားဖို့အတွက်မြတ်စွာဘုရားကဘာတွေကလွမြောက်စေချင်တာလဲဆိုတော့ယခုပိဿုပ္ပံဘဝမှာလည်းပဲလောဘဒေါသမောဟဆိုတဲ့အပူမီးတွေတောက်လောင်နေတဲ့ပုထုဇဉ်တတ္တဝါတွေဒီအပူမီးရနေငြိမ်းစေဖို့အတွက်မြတ်စွာဘုရားရဲ့တရားတော်ကလည်းပဲဒီဂုံတော်6ပါးနဲ့ပြည့်စုံတဲ့ထဲမှာသွက္ခာတဂုံတော်ဆိုတာကြာနာယုံပင်အပူစင်၍တဲ့မြတ်စွာဘုရားရဲ့တရားတော်ရဲ့စွမ်းအားထဲမှာတွက္ခတဂုံဆိုတာမြတ်စွာဘုရားရဲ့တရားတော်ဟာကျင့်မှုအတာထားကြာနာလိုက်ယုံနေတယ်ပဲတခါတည်းမိမိမှာရှိနေတဲ့ကိရိတာတွေအပူတွေကိုငြိမ်းအေးစေနိုင်တဲ့စင်ကြယ်စေနိုင်တဲ့စွမ်းအားရှိပါတယ်မိမိတို့ခါတိုင်းမှာဆိုလို့ရှိရင်မိမိတို့ရဲ့ရွာထဲမှာအာယုံတွေပါတွေမတော်တရော်တွေနဲ့တွေ့လို့ရှိရင်လောဘမီးတွေလည်းပဲတောက်လောင်တောက်လောင်နေမယ်မကျေနပ်တာတွေနဲ့တွေ့လို့ရှိရင်ဒေါသမိတွေလည်းပဲတောက်လောင်နိုင်တာပဲဒီသဘောတရားတွေကိုဖြစ်မှန်းမသိလောဘလောဘဖြစ်မှန်းမသိဒေါသဖြစ်မှန်းမသိဘူးဆိုရင်မောဟအဝိဇ္ဇာမိတွေလည်းပဲတောက်လောင်နေနိုင်တယ်ယခုလိုမြတ်စွာဘုရားရဲ့တရားတော်ကိုစိုက်ပြီးတော့နာယူပြီးဆိုလို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ကိုနာယူနေတဲ့အချိန်မှာကုသိုလ်စိတ်တွေဖြစ်တော့လောဘဒေါသမောဟမိတွေထိုက်တလောက်ကင်းစင်သွားပါတယ်ဒါကြောင့်မို့တရားတော်ကကျင့်မှုနေတာထားအောင်နဲ့ကြားနာတဲ့အချိန်မှာပဲအပူစင်တယ်ကျင့်ပြင်ချမ်းသာနည်းနည်းလေးကျင့်လိုက်လို့ရှိရင်ချမ်းသာလာတာပဲဘလို့ချမ်းသာတော့ဆိုတော့သီလလေးတစ်ခုပဲပြောကြည့်ပါဏာတိပါဒကိုယ့်အတူတပတ်တက်ချင်းမှရှောင်ကျင်ပါတယ်ဆိုတဲ့သိက္ခာပုဒ်လေးတစ်ခုကျင့်လိုက်ပြီဆိုရင်လက်တွေအားဖြင့်ကိုယ့်ပဝန်းကျင်မှာရှိနေတဲ့ဇဘိုးလေးတွေပြည့်စုံတဲ့ရစပြီးတော့အသက်ချမ်းသာရရသွားတာနောက်ပြီးတော့ဒီအဒိဏဒါနသူတစ်ပါးဥစ္စာခိုးခြင်းမှရှောင်ခြင်းမှဤဆိုလို့ရှိရင်ဒီပုဂ္ဂိုလ်နဲ့အဒိဏဒါနသူတစ်ပါးဥစ္စာမခိုးတဲ့ပုဂ္ဂိုလ်တွေနဲ့အလုသမားတွေနဲ့ပုဂ္ဂိုလ်တွေနဲ့ယဟန်ရှင်လူတွေနဲ့နေရလို့ရှိရင်စိတ်ချမ်းသာတယ်ရှေးခေတ်ကဆိုရင်တကားတောင်ပိတ်เสียမလိုဘူးအကုသဝန်ခြင်းမှဒီလိုအဒိဏဒါနချိုးပေါက်တဲ့ပုဂ္ဂိုလ်ရှိလာပြီဆိုရင်လည်းတိတ်ပြီးတော့စိတ်ဆင်းရဲတယ်ဒါကြောင့်မို့လက်တွေ့သီလ၅ပါးရဲ့တစ်ခုလောက်ကျင့်သုံးရင်လည်းပဲမြတ်စွာဘုရားတရားတော်ကကြံရယုံပင်အပူစင်၍ကျင့်လင်ချမ်းသာတဲ့ကျင့်ပြီးခါလီလွန်စွာငြင်းချမ်းတယ်တကယ်လို့ကျင့်တဲ့အခါမှာမြတ်စွာဘုရားရဲ့လမ်းစဉ်အတိုင်းအဆုံးထိကျင့်မိပြီဆိုရင်တိတ်ပြီးတော့ငြင်းချမ်းတယ်တဲ့ဥပမာအဖြစ်မြတ်စွာဘုရား တတ်မှတ်ထားတဲ့အရိယာပုဂ္ဂိုလ်၁၀ယောက်တည်းအောက်ဆုံးအဆင့်ဖြစ်တဲ့သောတာပန်ဖြစ်အောင်ကျင့်ကြည့်လိုက်ဒါလမ်းမဆုံးသေးပါဘူးသောတာပန်ဖြစ်အောင်ကျင့်လိုက်ပြီဆိုရင်ဘလောက်ငြင်းချမ်းတော့ဆိုရင်ရိုးရိုးပုထုဇဉ်နေဆိုလို့ရှိရင်ဒီဘဝနေပြီးတော့သေလို့ရှိရင်ကုသိုလ်ပါရမီတွေအပြုတ်နေလို့ရှိရင်အပယ်လေးပါမယေတရိစံပိတ္တသူတကယ်ကြီးကြပြီးတော့ဆင်းရဲကြအောင်နောက်ဆုံးကောင်းလာပါတယ်ဆိုတဲ့လူဘဝနတ်ဘဝရောက်ရင်တောင်မှအိုခြင်းနာခြင်းသိခြင်းဆင်းရဲတွေထက်တလဲလဲဖြစ်ပြီးတော့ဒုက္ခရောက်ကြအောင်ပါပဲခုတော့မြတ်စွာဘုရားရဲ့တရားကိုကျင့်လို့အောက်ထက်ဆုံးသောတာပန်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပြီဆိုရင်အလွန်ဆုံးသောတာပန်ပုဂ္ဂိုလ်ကခုနှစ်ဘဝပဲကျင့်လေရတော့မယ်ခုနှစ်ဘဝပြီးလို့ရှိရင်ဟောဒီယုံနံခတ်တဲ့ချုပ်ငြိမ်းပြီးတော့ဆင်းရဲခတ်တဲ့အလုံးငြိမ်းသွားတဲ့ဒီနိဗ္ဗာန်ကိုမဖို့နိဗ္ဗာန်ကိုအာယုံပြုပြီးတော့ဒုက္ခတွေငြိမ်းသွားနိုင်တယ်ဒါကြောင့်မြတ်စွာဘုရားတရားတော်ဟာနားတဲ့အချိန်မှလည်းပဲကိလေသာထိုက်သလောက်စင်စည်နိုင်ပါတယ်။ကျင့်လို့ရှိရင်လည်းပဲတစ်ခုကျင့်ရင်တစ်ခုချမ်းသာတယ်၊နှစ်ခုကျင့်ရင်နှစ်ခုချမ်းသာပါတယ်။မိမိနဲ့တကွာမိမိနဲ့ဆက်နေတဲ့တတ္တဝါအလုံးငြိမ်းချမ်းနိုင်တယ်တဲ့။ဒါကြောင့်မို့ဒီ၅ပါးသီလကိုကမ္ဘာငြိမ်းချမ်းရေးတရားလို့လည်းပဲအမွန်းတင်ရပါတယ်။ဒါအမွန်းတင်ုံနေမဟုတ်ပါဘူး။တကယ်လည်းပဲလက်တွေ့ကျင့်သုံးလို့ရှိရင်ဒီလိုပဲဖြစ်ပါတယ်။ကျင့်ပြီးတဲ့အခါမှာတော့ကိုယ့်ရဲ့တဏ္ဍာမှာဒီမဖို့နိဗ္ဗာန်မျက်မှောက်ပြုမိပြီဆိုရင်ထက်တလဲလဲအိုးများတဲ့ဒုက္ခတွေရဲ့ကင်းကျင်းသွားနိုင်တယ်တဲ့ဒါကြောင့်မို့ဒီမြတ်စွာဘုရားဝိမုတ်တိရတ္တလွန်မြောက်မှုအရာတာကိုခံစားဖို့အတွက်ကိလေသာတွေကလွန်မြောက်ဖို့အိုခြင်းနာခြင်းတေခြင်းဆင်းရဲတွေကလွန်မြောက်ဖို့တရားတော်တွေအမျိုးမျိုးဟောကြားခဲ့ပါတယ်အဲ့ဒီတရားတော်တွေကတခုဖြစ်တဲ့ယနေ့အာဇာနည်ရတုတ်တန်ဆိုတာဘာတော့ဆိုတော့မြတ်စွာဘုရားကအာဇာနည်မြင်းကိုဥပမာပေးပြီးတော့ကိုအာဇာနည်တွေဖြစ်အောင်ကြိုးစားကြလို့ဒီလိုတိုက်တွန်းတဲ့အနေနဲ့ဟောထားတဲ့တုတ်တန်ဖြစ်ပါတယ်။ဟောလို့ရင်ကတော့ယဟန်တွေကိုဒီကထားပြီးတော့ဟောပြီးမယ်လို့လူတို့ကြောင့်အမျိုးသားမျိုးသမီးတွေလည်းပဲကိုနီးကိုဟန်နဲ့ကိုဆိုင်ရတရားတွေကျင့်လို့ရှိရင်အာဇာနည်တွေဖြစ်သွားနိုင်တယ်ဆိုတာကိုချုပ်ပြီးတော့ပြတဲ့တုတ်တန်ကိုအာဇာနည်ရတုတ်တန်လို့ဒီလိုခေါ်ပါတယ်။အဲ့တော့မြတ်စွာဘုရားကဥပမာပေးပြီးတော့ဘယ်လိုဟောခဲ့တုန်းဆိုတော့သတ္တိဘေကဝေအင်ဂေဟိတမနာကတောရေညောပတရောအတ္တဇာနိယောရာဇာရဝောတိရာဇပုဂ္ဂိုလ်ရေညောအင်ကံဒေဝတင်ခံကိစ္စတိတဲ့ဘေကဝေမဂ္ဂုနိဗ္ဗာန်လိုလားအမျိုးသားအမျိုးသမီးတို့ရေညောရှင်ပရင်ဤပတရောကောင်းမြတ်လာသောသောအာဇာနိယောမြင်းအာဇာနိတိသတ္တိဘေကဝေအင်ဂေဟိတမနာကတောသတ္တိအင်ဂေဟိအင်္ဂါ၄ပါးတို့နှင့်ပြည့်စုံခဲ့လျင်ရာဇာတော်ဟောဒီရာဇပုဂ္ဂိုလ်ရှင်ဘုရင်အားထိုက်တန်သည်ရာဇပုဂ္ဂိုလ်ရှင်ဘုရင်ရဲ့အသုံးဆောင်ဖြစ်နိုင်သည်ဘင်းညောအင်္ဂံတွေဝရှင်ဘုရင်ရဲ့ခြေလက်အင်္ဂါကဲ့သို့အရေးကြီးသောအစိပ်ပိုင်းဟူ၍တင်ချံခေါ်သည်ဖြစ်သူဂိစ္ဆတိရောက်နိုင်ပါသည်တဲ့မဟုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့အာဇာနည်မြင်းရှိတယ်တဲ့မြင်းနေအများကြီးထဲမှာရှင်ဘုရင်ရဲ့အထိုက်တန်နဲ့ရှင်ဘုရင်နဲ့ထိုက်တန်နဲ့ရှင်ဘုရင်ရဲ့အသုံးဆောင်ဖြစ်တဲ့ရှင်ဘုရင်ဟာသူ့ရဲ့ခြေတွေလက်တွေဟာအရေးကြီးတယ်လို့ပဲသူ့ရဲ့မရှိမဖြစ်စစ်တွေဘာတွေတိုက်တဲ့အခါမှာစီးတော်မြင်းဖြစ်နေမရှိမဖြစ်လိုအပ်တဲ့မြင်းအာဇာနည်ဖြစ်ဖို့ဆိုတာအင်္ဂါ၄ချက်နဲ့ပြည့်စုံရမယ်လို့မြတ်စွာဘုရားကဥပမာပေးပြီးတော့ဟောခဲ့တယ်အဲ့တော့အင်္ဂါ၄ချက်ကဘာတွေတော့ဆိုတော့ဣဒဘေကဝေရေညောပတရောအတ္တဇာနိယောဝဏတံပံနောသဟောတိတဲ့မဂ္ဂုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့ပထမဆုံးရှင်ဘုရင်ရဲ့စီးတော်မြင်ရှင်ဘုရင်ရဲ့အသုံးဆောင်ရှင်ဘုရင်ရဲ့ခြေလက်အင်္ကာတွေလိုမရှိမဖြစ်လိုအပ်တဲ့မြင်းအာဇာနည်ဖြစ်ဖို့အတွက်အာဇာနည်မြင်းဖြစ်ဖို့အတွက်အဓိကအရေးကြီးဆုံးပထမချက်ကဘာတော့ဆိုတော့ဝဏတံပံနောတဲ့ကိုယ်အစင်းနဲ့ပြည့်စုံရမယ်တဲ့ရှင်ဘုရင်ရဲ့စီတော်မြင်းဆိုတာရုပ်ဆင်းလှမှမင်္ဂလာရှိတယ်လို့ဒီလိုယူဆကြပါတယ်စီတော်မြင်းဖြစ်တဲ့ရွေးချယ်တဲ့အခါမှာရုပ်ဆင်းဥပရိတွေညံ့နေပြီးမြင်းကြီးကကြည့်ရတာတော်တော်ရုပ်ဆိုးပြီဆိုရင်ရှင်ဘုရင်နေရာဒီမြင်းကိုအာဇာနည်မြင်းစီတော်မြင်းဖြစ်နေမရွေးချယ်ကြဘူးတဲ့ဒါကြောင့်မို့နံပါတ်၁ဝဏတံပဏ္ဏကိုအစင်းနဲ့ပြည်စုံရတယ်တဲ့အဲ့တော့ကောင်းပြီကိုယ်ချင်းနဲ့ပြည်စုံပြီးလှပနေပြီဆိုလို့ရှိရင်အာဇာနည်မြင့်ဖြစ်ပြီလားဆိုတော့မဖြစ်သေးဘူးတဲ့။နံပါတ်၂ဗလတံပံတော့တဲ့။ခန္ဓာကိုယ်ရဲ့အင်အားဗလနဲ့လည်းပဲပြည်စုံရတယ်တဲ့။ရုပ်ကတော့ငင်းဟာလှပနေပါရဲ့။ဒါပေမဲ့လို့သူ့ရဲ့ခန္ဓာကိုယ်ရဲ့အင်အားဟာပိန်ချုံပြီးတော့အင်အားချိနဲ့နေလို့ရှိရင်လည်းပဲဒီမြင့်ဟာရုပ်လှပြီးမဲ့အင်အားမရှိလို့ရှိရင်ရှင်ပြင်းနေရစီးတော်မြင့်ဖြစ်နေမတော့ဘူးတဲ့မင်္ဂလာချက်တွေမရှိဘူးလို့ယူဆတာ ဒါကြောင့်မို့ဒုတိယအင်္ဂါဖြစ်နေတယ်ပဲဘာပြည့်စုံရမလဲဆိုတော့ဝဏ္ဏတံပန္နာပြီးတော့ပလတံပန္နာတဲ့ခန္ဓာကိုယ်ရဲ့အင်အားပလနဲ့လည်းပြည့်စုံရတယ်ခွန်အားပလနဲ့ပြည့်စုံရမှာနောက်တတိယချက်ကဘာလို့ဆိုတော့ဇဝတံပန္နာတဲ့အစင်းလည်းပဲလှပါရဲ့ခွန်အားကလည်းပဲကြီးပါရဲ့ဒါပေမဲ့လို့တဲ့အရှိန်အဟုန်နဲ့မပြည့်စုံလို့ရှိရင်လည်းရှင်ပြန်ရဲ့စီးတော်မျိုးဖြစ်နေမရွေးချယ်ဘူးတဲ့အစင်းလည်းလှပြီးတော့ခွန်အားပလလည်းပြည့်စုံတယ်ဒါပေမဲ့နည်းနည်းလေးပြေးလိုက်တာနဲ့မောသွားပြီသူ့မှာတက်လို့မကောင်းဘူးအရှိန်အဟုန်မကောင်းဘူးဆိုလို့ရှိရင်ရှင်ပြန်ရဲ့တကယ်စစ်ပွဲတွေပါလေဆင်နွှဲတဲ့အခါမှာဒီလိုအမြင့်ကိုအာဇာနီမြင့်ဖြစ်နေအသုံးမပြုဘူးတဲ့ဒါကြောင့်မို့နံပါတ်အစင်းလာတဲ့ခွန်အားပလနဲ့ပြည်စုံတဲ့အပြင်မှာလည်းပဲနံပါတ်3ဖြစ်တဲ့ဒီအင်္ဂါနဲ့လည်းပဲပြည်စုံမှအာဇာနည်မင်းဖြစ်နေရွေးချယ်တယ်တဲ့အဲ့ဒါဘာတော့ဆိုတော့အရှိန်အဟုန်နဲ့ပြည်စုံရတယ်တက်လုံကောင်းရတယ်တဲ့ဒီအင်္ဂါ3ချက်ကတော့အရေးကြီးဆုံးပဲဒီအင်္ဂါ3ချက်တည်းရဲ့တစ်ခုမှချိုယွင်းလို့မရဘူးအာဇာနည်မင်းဖြစ်ခြင်းလို့ကျင်အနည်းဆုံးဒီအင်္ဂါ3ချက်နဲ့ပြည်စုံရတယ်နောက်ဆုံးပြည်စုံနိုင်လို့ကျင်စတုဋ္ဌအဓိကမကြပါနဲ့ပြည့်စုံလို့ရှိရင်ကောင်းတဲ့အင်္ဂါဘာတော့ဆိုတော့အာရောဟပရိနာဟတံပန္နာတဲ့အရက်အမောင်းနဲ့ပြည့်စုံရတယ်ရှင်ပြန်နေစီးတဲ့စီးတော်မြင်းနေဟာနံပါတ်1အစင်းလာတယ်နောက်ပြီးတော့နံပါတ်2ဗလကောင်းတယ်ခွန်အားဗလနဲ့ပြည့်စုံတယ်နံပါတ်3အရှိန်အဟုန်တတ်တုံနေရလည်းပဲကောင်းတယ်ဒါပေမဲ့လို့အရက်ကလေးကအာဇာနီမြင်းနဲ့မထိုက်တန်လောက်အောင်ပူပြက်ပြက်လေးဖြစ်နေပြီဆိုလို့ရှိရင်လည်းပဲဒါရှင်ပြန်နေရဲ့တချို့ရှင်ပြန်နေရဲ့ဒါမျိုးမြင်းကိုမရွေးဘူးတဲ့ဒါမျိုးလို့ရှိအင်္ဂါ3ချက်ကအဓိကကြပါတယ်။နောက်ဆုံးအင်္ဂါ3ချက်နဲ့ပြည့်စုံတဲ့မြင်းကိုအာဇာနီမြင်းဖြစ်နေရွေးချယ်ရမယ်ဆိုရင်ရှင်ပြန်နေရနောက်ဆုံးအာရောဟပိဏာတံပန္နာအရက်မောင်းနဲ့မပြည့်စုံရင်နေပေးစီ။ရှေ3ချက်နဲ့ပြည့်စုံရင်တော့ရွေးချယ်တယ်တဲ့။ရှေ3ချက်တည်းရဲ့တစ်ခုခုချိုယွင်းနေပြီဆိုရင်တော့ဒီမြင်းကအာဇာနီမြင်းဖြစ်နေဘယ်တော့မှမဖြစ်တော့ဘူး။အာဇာနီမြင်းဖြစ်နေမဖြစ်တယ်လို့ပဲပွဲကြီးလမ်းကြီးတွေစစ်ပွဲတွေမှာလည်းပဲဒီမြင့်ကိုအသုံးမချတော့ဘူးတဲ့ရှင်ပြန်ကြီးကဒါမြတ်စွာဘုရားကဥပမာဖြစ်နေဟောကြားခဲ့တာပါမြတ်စွာဘုရားကတတ္တဝါတွေကိုဝိမုဒ္ဓိရတဆိုတဲ့ဒုက္ခခတ်သိန်းကချုပ်ငင်းဖို့ရာအတွက်လီးလန်းပေးတဲ့အခါမှာမြတ်စွာဘုရားကတချို့နေရာမှာလေသမားနဲ့တွေ့လို့ရှိရင်လေယာဥပမာတွေနဲ့ပြီးပြီးတော့နားလည်အောင်ဟောကြားခဲ့ပါတယ်မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်ဟာအစွမ်းသုံးပါးရှိတယ်သိစရာမှန်တယ်မြတ်အာလုံးသိတဲ့အစွမ်းနောက်ပြီးတော့သိစရာမှန်တဲ့မြအလုံးသိုံနဲ့မကဘဲနဲ့တရားဆင်နေမျိုးမျိုးကိုလည်းပဲဒီလိုဒီလိုဆင်လိုက်ရင်ဒီလိုကောင်းတယ်ဆိုတာလည်းပဲမြတ်စွာဘုရားတရားဆင်နေကိုလည်းပဲသိတယ်အစွမ်းနောက်ပြီးတော့တတ္တဝါတွေရဲ့ဝိနည်းကဒီတတ္တဝါတွေဟာနွားစကားနွားတွေနဲ့ဆက်ပြီးတော့ပြောမှနွားတွေဥပမာပေးပြီးမှတရားဟောမှနားလည်မဲ့တောင်သူလယ်သမားတွေဆိုရင်မြတ်စွာဘုရားကနွားကိုအကြောင်းပြုပြီးတော့တရားဟောခဲ့ပါတယ်လေယာဉ်နဲ့ဆက်ပြီးတော့နားလည်မဲ့ပုဂ္ဂိုလ်ဆိုရင်လေယာဉ်နဲ့ဆက်လက်သမားပညာနဲ့ဆက်ပြီးတော့ဥပမာပေးဟောမှနားလည်မယ်ဆိုရင်လက်သမားပညာနဲ့ဥပမာပေးပြီးတော့မြတ်စွာဘုရားကဟောကြားခဲ့ပါတယ်ဒီမှာလည်းပဲတတ္တဝါတွေအတွက်ငဲ့ညာပြီးတော့အာဇာနီမြင်းကိုမြတ်စွာဘုရားကဥပမာဖြစ်နဲ့ပေးတယ်ဒီတရားဟောလို့ရင်မဟုတ်ပါဘူးအဲ့တော့မြတ်စွာဘုရားကမဂ္ဂုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့အဲ့ဒီလိုအင်္ဂါ၄ချက်နဲ့ပြည့်စုံတဲ့မြင်းဟာအာဇာနီမြင်းဖြစ်တယ်လို့ပဲမင်းရဲ့စီတော်မြင်းဖြစ်နေရွေးချယ်ခံရတဲ့အသုံးတော်ခံရတဲ့နောက်ပြီးတော့ရင်ညို့အင်ခံတွေဝရှင်ဘုရင်ရဲ့လက်ချေအင်္ဂါကဲ့သို့မရှိမဖြစ်လိုအပ်တဲ့အဓိကကြတဲ့အစိတ်အပိုင်းလို့ဒီလိုခေါ်နိုင်ဖို့ရအတွက်အင်္ဂါ၄ပါးပြည့်စုံရတယ်လို့ပဲတဲ့ငါဖရာရဲ့သာသနာတော်မှာလည်းပဲဧဝံဧဝံကိုဘိကဝေစတုဤအင်္ဂိသမနာကတောဘိက္ခုအာဟုနေယောဟောတိပါဟုနေယောတက္ခိနေယောအင်္ဇတိကရဏေယောနုဒရံပုညခိတံလောကတာတဲ့ဒီလိုပဲငါဘုရားရဲ့သာသနာတော်မှာလည်းပဲအထူးသဖြင့်ယဟန်တော်တွေတာမဏေတွေနောက်ပြီးတော့ဒါဗရဏာနီးနဲ့ဟောတာလူအကြောင်းတွေဒီငါဘုရားရဲ့သားတော်သမီးတို့ဖြစ်တဲ့အမျိုးသားအမျိုးသမီးယဟန်တော်တွေဟာအင်္ဂါ၄ပါးနဲ့ပြည့်စုံလို့ရှိရင်သူတို့လည်းပဲအာဇာနီစရင်ဝင်သွားတယ်တဲ့အဲ့တော့အာဇာနီဆိုတာမြတ်စွာဘုရားရှင်ပြန်ကြီးရဲ့အာဇာနီမြင်းဆိုတာတော့ဒါသဘောပေါက်ကြတယ်။အရေးရှိလို့ရှိရင်စစ်တိုက်ထွက်တဲ့အခါမှာစီးမယ်။ဒါမှမဟုတ်လည်းပဲမင်္ဂလာဥယျာဉ်တွေဘာတွေမြို့ရဲမှာလှည့်ပတ်ပြီးတော့တန်ရည်ပြည်ရည်တွေကြည့်တဲ့အခါမှာစီးမယ်။ဒါမင်္ဂလာမြင်းရဲ့အာဇာနီမြင်းရဲ့အတုံးကြပုံပဲ။အဲ့တော့မြတ်စွာဘုရားကလည်းသူ့ရဲ့သားတော်သမီးတို့ဖြစ်တဲ့ယဟန်နေယဟန်မာတွေအမျိုးသားမျိုးသမီးတွေကိုအင်္ဂါ၄ပါးနဲ့ပြည့်စုံရင်အာဇာနီဖြစ်တယ်ဆိုတာဘာကိုပြောတာလို့ဆိုတော့ဒီဂုံနေနဲ့ပြည်စုံတာကိုပြောတာဒီအာဇာနီဖြစ်သွားတဲ့ယဟန်တော်တွေကဘာတော့ဆိုတော့ဓက္ခိနေယဂုံနေနဲ့လည်းပဲပြည်စုံတယ်တဲ့နောက်ဆုံးပိုင်းမှာဓက္ခိနေယဆိုတာဘာတော့ဆိုတော့အလှခံထိုက်တယ်ပေါ့ အလှူခံတိုက်တယ်ဆိုတာအရိယာပုဂ္ဂိုလ်တွေမှာအပြည့်စုံအလှူခံတိုက်တာပါပုထုဇဉ်ပုဂ္ဂိုလ်တွေလည်းပဲအရိယာကဲ့သို့အရိယာမဖြစ်တော့မှအရိယာလမ်းကျင့်စဉ်တွေအရိယာရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေကျင့်သွားတဲ့လမ်းစဉ်အတိုင်းကျင့်ပြီဆိုလို့ချင်းသီလသမားတွေဖြစ်ကျင့်တယ်ဆိုလို့ချင်းဒါဒက္ခိဏီယကိုဝင်သွားတာပါပဲအဲ့တော့ဒက္ခိဏီယကိုဆိုတာအလှူခံတိုက်တဲ့ကိုအင်ဇလိကတဏီယဆိုတာလူတွေရဲ့ပူဇော်သူကိုခံယူပြီးတော့ရှစ်ခိုးထိုက်တဲ့ဂုံလေးနဲ့ပြည့်စုံတာကိုဒါအာဇာနီလို့မြတ်စွာဘုရားသတ်မှတ်တာပါဒီမြတ်စွာဘုရားရဲ့သာသနာတော်မှာသီလသိက္ခာတွေမပြည့်စုံဘူးဆိုလို့ရှိရင်ဘလောက်ထိကြောက်เสียရကောင်းတော့အာဇာနီမဖြစ်တဲ့ပုဂ္ဂိုလ်တွေပုထုဇဉ်တွေရဲ့တရားဓမ္မတွေရဲ့လူဒန်းနေတဲ့ဆွမ်းနေတရားဓမ္မတွေလူဒန်းထားတဲ့သင်္ကန်းတွေဝတ်တာတရားဓမ္မတွေလူဒန်းထားတဲ့ကျောင်းတွေနေတယ်တရားဓမ္မတွေရဲ့လက်အုပ်ချီမှုရှစ်ခိုးမှုခံယူနေတယ်ဆိုတာဟာအာဇာနီဖြစ်တယ်ဒါမှမဟုတ်အာဇာနီဖြစ်ဖို့အရိယာဖြစ်ဖို့အတွက်ကျင့်ကြံကြိုးကိုအားထုတ်နေတာမဟုတ်ဘူးသီလသမာဓိပညာမပြည့်စုံဘူးဆိုရင်တိတ်ပြီးတော့ကြောက်เสียကောင်းတော့ဒါကြောင့်မို့အာဇာနီဖြစ်မှသို့မဟုတ်အာဇာနီဖြစ်အောင်ကျင့်နေမှမြတ်စွာဘုရားရဲ့သာသနာတော်မှာယဟန်နေကိုလည်းပဲမြတ်စွာဘုရားကဒီသာသနာတော်မှာနေရာကျိုးနဲ့တယ်တဲ့ဒါမှမဟုတ်လို့ရှိရင်တိတ်ပြီးတော့အပြည့်ကြီးတယ်ဘလောက်ပြည့်ကြီးတော့တို့ဒီဒုတ်သီလပုဂ္ဂိုလ်သီလမရှိဘဲနဲ့ဟန်ဆောင်ပြီးတော့သင်္ကန်းတွေဘာတွေဝတ်နေတယ်အာဇာနီမဟုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကဘာတော့ဆိုတော့ပိန်တော်ပိတ်တာအယောကုလို့တဲ့အဲ့ဒီလိုသီလမစင်ကြယ်ပဲနဲ့တရားဓမ္မတွေလှူတဲ့ဆွမ်းနေယနေ့လိုကတ်တဲ့ဆွမ်းနေဆွမ်းလောင်းတဲ့ဟာတွေကိုစားတဲ့ဆွမ်းနေစားနေတာဘာနဲ့တူတော့ဆိုတော့ပိန်တော်ပြီတရားဓမ္မတရားကြွရွေထာဝရလူတန်စားပွဲဆွမ်းသည်လီအယောကုလို့ဝါအရှင်ရဲ့ရဲ့မိလျံဆွဲသည်တန်ခဲတန်တုံတန်လုံးနေနဲ့တူလလေ၏တဲ့မြတ်စွာဘုရားတဏှာကြဟောထားတယ်အဲ့ဒီလိုအာဇာနီဖြစ်ကြောင်းဖြစ်တဲ့သီလသမารီမပြည့်စုံမင်းနဲ့တရားဓမ္မလူတဲ့ဆွမ်းတွေကိုစားလို့ရှိရင်တဲ့မိကျဲနေအောင်ဖုတ်ထားတဲ့တန်တေကြီးတွေမျိုးချတာကမှတော်သေးတယ်တဲ့ဘာဖြစ်လို့တုံးဆိုတော့ဒီတဘွားမှာပဲသေမှာတဲ့တကယ်လို့တရားဓမ္မတွေလူတဲ့ဆွမ်းကိုကိုယ်ကသီလသမารီပညာမရှိဘဲနဲ့စားလို့အာဇာနီဖြစ်ကြောင်းကျင့်နေမကျင့်မင်းနဲ့စားလို့ရှိရင်ဉာဏ်တွေဟာတန်တွေကြီးစားရတဲ့ပိုဆိုးတယ်တဲ့သေလို့ရှိရင်အဲ့ဒီတန်တွေကြီးစားတာကတဘွားပဲခံရတယ်တရားဓမ္မတွေတူတဲ့ဆွမ်းတွေကိုစားလို့ရှင်ဘဝဆက်တိုင်းငရေကြပြီးတော့လူစင်မမီတော့ဘူးလူဖြစ်ရှုံးတယ်လို့မြတ်စွာဘုရားကဟောထားတယ်။ဒီလိုပဲသင်္ကန်းတွေဘာတွေကိုလည်းပဲတရားဓမ္မတူတဲ့သင်္ကန်းတွေကိုသီလသိက္ခာ၊သမာဓိသိက္ခာ၊ပညာသိက္ခာမရှိဘဲနဲ့အရိယာဖြစ်ဖို့အတွက်ကျင့်စဉ်လမ်းကောင်းတွေကိုမကျင့်မဲနဲ့များပြီးတော့ဝတ်နေလို့ရှိရင်လည်းပဲမိလျံနေရဲနေတဲ့တန်ဖြားကြီးဝတ်တာကမှတဘဝပဲသေအောင်မှာတဲ့။တရားကမှလူတဲ့သင်္ကန်းတွေဝတ်လို့ရှိရင်ဘဝဆက်တိုင်းဆက်တိုင်းငရေကြပြီးတော့တိတ်ပြီးတော့ဒုက္ခရောက်တယ်လူဖြစ်ရှုံးတယ်ပဲကျောင်းဆိုလို့ရှိရင်လည်းမြတ်စွာဘုရားကဒီမိတွေရဲနေတဲ့တန်အိုးကြီးတဲ့ဝင်နေလိုက်တာကတော်သေးတယ်တဲ့ဒီအာဇာနီဖြစ်ကြောင်းအကျင့်တွေသီလသမာဓိပညာတွေကိုဖြစ်ကျင့်နေတာမဟုတ်ဘဲနဲ့သီလမရှိဘဲနဲ့သမာဓိမရှိဘဲနဲ့သိက္ခာမရှိဘဲနဲ့တရားကမှတွေလူတဲ့ကျောင်းနေလို့ရှိရင်လည်းပဲတန်အိုးကြီးတဲ့ဝင်နေတာကမှတဘဝပဲပေးဦးမယ်တဲ့မိတွေတောက်နေတဲ့တန်ဟိုးကြီးတွေမှာအဲဒီတရားဓမ္မတွေတူတဲ့ကြောင်းပေါ်နေတာဟာကိုယ့်အတွက်တိတ်ပြီးတော့နင့်နာနေတယ်နောက်ဆုံးတရားဓမ္မတွေရှစ်ခိုးမှုကိုခံယူတာဟာဘာလို့ဆိုတော့ကိုကသီလတိတ်ခါတမာတိတိတ်ခါမရှိဘဲနဲ့အာဇာနီဖြစ်ကြောင်းနေမကျင့်မင်းနဲ့တရားဓမ္မတွေရဲ့ပူဇော်ကိုခံပြီးတော့ရှစ်ခိုးခံတာဟာအင်မတန်မှထက်နေတဲ့လှံရွက်တွေလှံနေတဲ့ဝိုင်းထိုးတာကမှတော်သေးတယ်တဲ့တဘောကပဲပေးဦးမှာတရားဓမ္မတွေလက်အုပ်ချီပြီးတော့ရှစ်ခိုးလိုက်တာဘဝဆက်တိုင်းအပေကြပြီးတော့တိတ်ပြီးတော့ဒုက္ခရောက်တဲ့အတွက်အညွန့်တုံးသွားနိုင်တယ်လို့မြတ်စွာဘုရားကဟောထားတယ်။ဒါကြောင့်မို့ဒီယဟန်တန်ဃာတွေဘက်ကလည်းပဲဒီအာဇာနီတွေဖြစ်ဖို့အာဇာနီမဖြစ်သေးရင်လည်းပဲအာဇာနီဖြစ်တဲ့ကျင့်စဉ်တွေကိုကျင့်နေဖို့အရေးကြီးပါတယ်။ဒါကြောင့်မို့မြတ်စွာဘုရားကမဂ္ဂနိဗ္ဗာန်လိုလားမြတ်သမားမြတ်သမီးတို့တဲ့အဲ့ဒီလိုပဲငါဘုရားရဲ့သာသနာတော်မှာလည်းပဲအင်ဇလိကရဏီယတရားဓမ္မတွေလှူဒါန်းတဲ့ပစ္စည်းလေးပါးတွေခံယူနိုင်အောင်တရားဓမ္မတွေရှိခိုးမှုခံယူနိုင်အောင်တရားဓမ္မတွေလှူဒါန်းတဲ့ပစ္စည်းတွေဟာဒီသီလတိတ်ခသမာဓိတိတ်ခပညာတိတ်ခရှိတဲ့အာဇာနီတွေမှာလှူလို့ရှိရင်လေယာဉ်မြေကောင်းနဲ့တူတယ်တဲ့ဘလောက်ထိရှိသူတော်ကောင်းတွေရတော့ဒီအာဇာနီဖြစ်တဲ့တန်ဃာတော်တွေကိုကိုးကွယ်ကြတော့ဆိုတော့တရားမင်းဟာတခါတော့ကလူပြည်မှာဆင်းရဲသားရောင်ဆောင်ပြီးတော့ရှင်မာကတ္တပနိရောဓတမပတ်မှာဝင်စားပြီးတော့ထတဲ့အချိန်မှာလူရောင်ဆင်းရဲသားရောင်ဆောင်ပြီးတော့လာပြီးတော့ကုသိုလ်ကျူဘူးတဲ့ရှင်မာကတ္တပလည်းပဲနိရောဓတမပတ်ကထတဲ့အခါမှာသူ့ကိုလူတဲ့ပုဂ္ဂိုလ်ကြီးချမ်းသာကြွယ်ဝမယ်လို့သိတဲ့အတွက်ဆင်းရဲသားတွေကိုချီးမြှောက်ဖို့အတွက်ဆွမ်းခံကြွားတော့တဲကုတ်လေးတစ်ခုမြင်တော့သွားပြီးတော့ဆွမ်းခံရက်တော့အဲ့ဒီတဲကုတ်ထဲကဘိုးကြီးနဲ့မေကြီးထွက်ပြီးတော့တရားမင်းကဘိုးကြီးဆောင်ပြီးတော့သူ့စာ မိဖုရားကနေပြီးတော့အမဲကြီးဆောင်ပြီးတော့ဆွန်းလောင်းနေပေါ့လောင်းတော့ဆွန်းနေရမှွေးကြင်သွားတော့ရှင်မကတ္တပကတရားမင်းမသိတော့မေးတယ်တရားမင်းနဲ့ငါကနိရောဓတမပကဝင်စားပြီးတော့ချမ်းသာတဲ့ပုဂ္ဂိုလ်တွေကိုအတာထားပြီးတော့ဆင်းရဲတဲ့ပုဂ္ဂိုလ်တွေချမ်းသာပါစေဆိုပြီးတော့ငါကချီးမြှောက်ဖို့ဆုံးခံလာတာတင်းကဘာဖြစ်လို့ယခုလိုသူဆင်းရဲအောင်ဆောင်ပြီးတော့လှိမ့်ပြီးတော့လာပြီးတော့ဆွန်းလောင်းရတာလဲလိန်လေပြီးတော့ဆွန်းလောင်းရတာလဲဆိုတော့တရားမင်းကပြန်လျှောက်တယ်အရှင်ဘုရားတဲ့တပည့်တော်လည်းပဲသာသနာ့ပတော်ကပြုခဲ့တဲ့ကုသိုလ်တွေဟာအာဇာနည်ပုဂ္ဂိုလ်တွေမတွေ့တော့အရိယာပုဂ္ဂိုလ်တွေမရှိဘူးအရိယာဖြစ်အောင်ကြင့်နေတဲ့တန်ဃာတော်ရှင်မြတ်အာဇာနည်ရှင်မြတ်လောင်းတွေမရှိတဲ့အတွက်တပည့်တော်ကသာသနာ့ပမှာကုသိုလ်ပြုခဲ့ရပါတယ်တဲ့အဲ့တော့တပည့်တော်ရဲ့ကုသိုလ်ဟာစွမ်းအားနည်းပါတယ်တခါတည်းကတပည့်တော်လက်အောက်ကတချို့နတ်တွေဘာတွေဟာသာသနာ့အတွင်းမှာဆွန်းလေးပါလေးတစ်စုံလောက်လောင်းပြီးတော့ကုသိုလ်ပြုပြီးတော့နတ်ပြည်ဖြစ်တဲ့အခါမှာတပည့်တော်တွေကိုယောင်ကိုဝါးတွေတောက်ပနေပါတယ်ရှင်ဘုရားတဲ့ဒါကြောင့်မို့တပည့်တော်လည်းပဲဆင်းရဲသားနဲ့ဖြစ်ပါတယ်ဒါကြောင့်မို့သာသနာတွင်အလှူခံဖြစ်တဲ့ရှင်ဘုရားတို့ကိုလာပြီးတော့လှူဒန်းရခြင်းဖြစ်ပါတယ်လို့တရားမင်းကလျှောက်ဖူးပါတယ်နောက်ပြီးတော့ရှင်းတော့ကနတ်သားနှစ်ယောက်လည်းပဲဒီလိုပဲနတ်သားတစ်ယောက်ကအိန္ဒကနတ်သားကရှင်သူလို့တာကိုဆုံးလေးတစ်စုံလောင်းပြီးတော့လှူဘူးတယ်အင်ကုရနတ်သားကတော့သာသနာပအခါမှာဒီဖိုးခနောက်တန်းကြီးကိုဆက်မယူဇနာလောက်ရှိအောင်သမင်းတွေပါလေချက်ပြီးတော့အနှစ်တပေါင်းကြအောင်ဆွန်လောင်းခဲ့တယ်။ဒါပေမဲ့လို့နတ်သားဖြစ်တဲ့အခါမှာရှင်နုရုဒ္ဓကိုဆွန်လောင်းခဲ့တဲ့အိန္ဒကနတ်သားဟာအင်မတန်မှတကူကြီးမားပြီးတော့မြတ်စွာဘုရားကြီးအဘိဓမ္မာတရားနာတဲ့အခါမှာမြတ်စွာဘုရားနဲ့ကတဖွားမခွာဘဲနဲ့နာယူနိုင်တဲ့စွန့်ရင်တက်တည်ရှိတယ်တဲ့။အင်ကုရနတ်သားကတော့သူ့တဲ့တကူကြီးတဲ့နတ်တွေလာလို့ရှိရင်နောက်ဆုံးနောက်ဆုံးနဲ့နောက်ဆုံးတော့မြတ်စွာဘုရားရဲ့အဝေးရောက်သွားတယ်။အဲ့တော့သာသနာတွင်မှာအာဇာနည်ပုဂ္ဂိုလ်တွေကိုလောင်းလူခဲ့တဲ့ဒီအိန္ဒကနတ်သားကရှင်နုရုဒ္ဓကိုဆုံးလေးတစ်စုံလောင်းလူပဲဘူးတဲ့ကုသိုလ်ဟာဒီအနှစ်တပေါင်းပလုံသာသနာ့ပမှာသီလမရှိတဲ့ပုဂ္ဂိုလ်တွေကိုအနှစ်တပေါင်းလုံးခိုးခနောက်တန်းကြီးကိုစိတ်နှုစနာလောက်ထမင်းတွေချက်ပြီးတော့လှူခဲ့တဲ့အင်ကုရနတ်သားတဲ့အကျိုးကြီးတယ်ဆိုတာဒါအနုတ္တရံပုံညက်ဖြစ်တဲ့လောကတာတဲ့သာသနာ့တွင်မှာသီလတမာတိပညာတကယ်ရှိတဲ့ပုဂ္ဂိုလ်တွေကိုလှူဒန်းတာဟာအင်မတန်မှဒီလေယာမြေကောင်းမှာစိုက်တဲ့မျိုးစေ့နဲ့တူတဲ့အကြောင်းအဲ့ဒီလိုဂုံအင်္ဂါတွေနဲ့ပြည့်စုံလို့ရှိရင်အာဇာနည်လို့ခေါ်တယ်အဲ့ဒီလိုအာဇာနည်ဖြစ်ဖို့အတွက်လည်းမြတ်စွာဘုရားကအင်္ဂါ၄ချက်နဲ့ပြည့်စုံရတယ်လို့ဟောတော်မူခဲ့တယ်။ဒါကြောင့်မို့လူဖြစ်ဖြစ်အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်အဲ့ဒီလိုသူများရဲ့လေးစားမှုကိုခံနိုင်အောင်သူများရဲ့ဂုံပြုမှုကိုခံနိုင်အောင်သူများရဲ့ရှစ်ခိုးမှုခံနိုင်အောင်သူများရဲ့ပေးလူမှုကိုခံနိုင်အောင်အာဇာနည်ဖြစ်အောင်မြတ်စွာဘုရားကအင်္ဂါ၄ချက်နဲ့ပြည့်စုံအောင်ကြိုးစားကြလို့ဒီလိုမိန့်တော်မူခဲ့ပါတယ်။အဲ့တော့အင်္ဂါ၄ချက်ကဘာတော့ဆိုတော့စိုးစိုးအတိုင်းနဲ့နံပါတ်၁အစင်းနဲ့လှရမယ်။နံပါတ်၂ခွန်အားပလပြည့်စုံရမယ်။နံပါတ်၃အရှိန်အဟုန်ကောင်းရမယ်။နံပါတ်၄အရက်မောင်းနဲ့ပြည့်စုံရမယ်လို့ဟောတော်မူလိုက်တယ်။အဲ့တော့တချို့တရားနာပရိသတ်တဲမှာရှိတဲ့ယဟန်တွေကနားမလည်ဘူးပေါ့။ဒီအာဇာနည်မြင်းနေအစင်းလှတာခွန်အားပလကောင်းတာဒါတွေကိုတော့နားလည်တယ်အာဇာနည်ဖြစ်တဲ့ယဟန်နဲ့ယဟန်မအမျိုးသားမျိုးသမီးဖြစ်ဖို့အတွက်လည်းပဲဒါမှမဟုတ်ရင်အာဇာနည်ဖြစ်ကြောင်းဖြစ်တဲ့အကျင့်တွေကျင့်တဲ့ဒီယဟန်တွေမှာလည်းပဲအင်္ဂါ၄ချက်နဲ့ပြည့်စုံရမယ်ဆိုတဲ့အထက်မှာအစင်းလှရမယ်ဆိုတော့နားမလည်တော့မြတ်စွာဘုရားကသူ့အတူပဲပြန်ပြီးတော့မေးပြီးတော့မြတ်စွာဘုရားကိုတော်တိုင်နဲ့ပြန်ပြီးတော့ဖြေခဲ့တယ်ဘလို့ကတင်စားဘိကဝေဘိကုဝဏ္ဏတံပဏ္ဏဟောတိတဲ့မဂ္ဂုံနိဗ္ဗာန်လိုလားမျိုးသားမျိုးသမီးတို့တဲ့အစင်းနဲ့ပြည့်စုံနေဆိုတာတကယ်အစင်းလှတာကိုပြောတာမဟုတ်ဘူးတဲ့ငါဘုရားရဲ့သာသနာတော်မှာယဟန်နေအမျိုးသားမျိုးသမီးတွေကအစင်းလှတာဆိုတာဘာတော့ပြောတော်တော်ဆိုတော့သီလဝါဟောတိပါတိမောကတံဝရတံတော်ဝိဟရတိအာစာရဘောစရတံပန်တော်တဲ့ယဟန်ဖြစ်လာလို့ရှိရင်လည်းပဲသီလတိတ်္ခာတွေတိတ်ပြီးတော့မြင့်မြင့်မားမားစောင့်စည်းတာကိုငါဘုရားသာသနာမှာအစင်းလှတယ်လို့ခေါ်တာတဲ့အဲ့တော့ယဟန်တော်ဖြစ်ပါရဲ့ယဟန်ဖြစ်ပြီးတော့သီလတိတ်္ခာတွေမလုံးမကျုံနဲ့မြတ်စွာဘုရားကပြည့်ညတ်ထားတဲ့တိက္ခာဘုတ်တွေကိုထင်တိုင်းကျဲပြီးတော့ချို့ပေါက်ပြီးတော့ထင်တယ်လို့နေတဲ့ယဟန်တော်တွေဟာအစင်းမလှဘူးဆိုတဲ့အဓိပ္ပာယ်ကိုရောက်ပါတယ်။ဒီလိုမှမဟုတ်ဘဲနဲ့မြတ်စွာဘုရားပြည့်ညတ်တော်မူခဲ့တဲ့တိက္ခာဘုတ်အကျဉ်းအပြည့်129တွဲအကျဉ်းအပြည့်ဂရေ9000ကျော်ဒီတိက္ခာဘုတ်တွေကိုဆွမ်းအားရှိသမျှအသက်နဲ့လဲပြီးတော့စောင့်ထိုင်းတဲ့ယဟန်တော်တွေရှိတုန်းကလည်းပဲရှိခဲ့တယ်။ခုကဲ့မှာလည်းပဲရှိခဲ့ပါတယ်။ဘုရားတို့ညောင်လေးပင်ဆရာတော်ဆိုတာစကားဆက်မိတိုင်းလည်းပဲပြောဖြစ်တယ်။ရောင်လေးပင်ဆရာတော်ကြီးကဒီဆေးရုံမှာတက်တဲ့အခါမှာဆရာဝန်တွေကယောဂအခြေအနေကြောင့်ညစာစားဖို့ညအစာသွင်းဖို့လျှောက်တဲ့အခါမှာဆရာတော်ကြီးကပါးစပ်နဲ့မပြောနိုင်တော့စာရေးပြရှာတယ်ဆရာဝန်တွေဟာတဲ့ဝန်ထမ်းတွေဟာအစိုးရရဲ့ ကျင့်ဝတ်ဝန်တန်းရဲ့ကျင့်ဝတ်ကိုလိုက်နာရတယ်လို့ပဲဘုန်းကြီးတို့လည်းပဲဖရာသားတော်ဖြစ်တဲ့အတွက်မြတ်စွာဘုရားရဲ့သိက္ခာပုဥပဒေကိုလိုက်နာရပါတယ်တဲ့ဒါကြောင့်မို့အဲ့ဒီနည်းနဲ့တော့ဆေးမကုပြစေနဲ့အသက်သေရင်သေပါစေဆိုပြီးတော့လူတူဦးလာရဲ့အကိုတဝမ်းဝဲတော်တဲ့ညောင်လေးပင်ဆရာတော်ကြီးကအစာသုံးမခံမနဲ့အသက်သေခံပြီးတော့သွားခဲ့ပါတယ်အဲ့ဒါဘာလဲဆိုတော့သီလသိက္ခာတွေသိပ်ပြည့်စုံတဲ့အတွက်သာသနာတော်မှာမြတ်စွာဘုရားကဒီလိုယဟန်တော်မျိုးတွေကိုအစင်းလှပတဲ့ယဟန်တော်တွေအာဇာနည်ဖြစ်တဲ့ယဟန်တော်တွေလို့ဒီလိုခေါ်ခဲ့ပါတယ်။နောက်ပြီးတော့ဒီပါတိမောက္ခတံဝရသီလတဲ့ငါဆိုတော့မဟုတ်သေးဘူးအိန္ဒြိယတံဝရသီလဆိုတာဘာဆိုတော့မျက်စိနာနာလျှာကိုယ်စိတ်ကနေပြီးတော့အကုသိုလ်ကိလေသာဖြစ်မှတွေကိုစောင့်စည်းနိုင်တဲ့စွမ်းအားရှိတဲ့ယဟန်တော်တွေလူတွေဆိုလို့ရှိရင်မိမိတို့မှာမျက်စိဖွင့်လိုက်တယ်ဆိုလို့ရှိရင်မျက်စိနဲ့ကြည့်ခြင်းနဲ့ TV စသည်တို့လည်းပဲကြည့်ခြင်းကြည့်မှာပဲနားလည်းပဲတခြင်းတွေပါနေနားထောင်တာစပြီးတော့အတန်ပလန်နေကြားတဲ့အခါမှာကိလေသာတွေနားပေါက်ထရံနေဝင်မှာပဲမျက်စိပေါက်ကနေပြီးတော့ဝင်မှာပဲဒီရှားကနေပြီးတော့လည်းပဲဇိမ်ဝါဒွာရဆိုတဲ့ရှားကလည်းပဲစားခြင်းသားလေးတွေစားပြီးတော့ပစ္စောကနာမစင်မခြင်းနဲ့စားကောင်းမှုရဲ့အတွက်ကျန်းထန်ပြီးတော့လှုပ်ရှားတဲ့အခါဇိမ်ဝါဒွာရကလည်းပဲကိလေသာတွေဝင်တာပဲနောက်ဆုံးကာယဒွာရကလည်းပဲအဝတ်ကလေးတွေဗာလေးတွေနုနုညံ့ညံ့လေးတွေရှားပြီးတော့ဝတ်တဲ့အခါမှာကိလေသာတွေဝင်နေတဲ့ဂျဟန်တော်တွေဆိုတာအိန္ဒြိယတံဝရသီလကြည်ကျင်နိုင်မကြည်ရဘူးနားထောင်နေနိုင်မထောင်ရဘူးစားကျင်နိုင်မစားရဘူးစွမ်းအားရှိတဲ့မြတ်ကိုယ့်ရဲ့မျက်စိနာနာတရားကိုယ်စိတ်ကနေပြီးတော့လူတွေလောက်ကိလေသာဝင်ခွင့်မပေးဘဲနဲ့ကိလေသာတွေနည်းအောင်ပိတ်ဆီးနိုင်ပြီဆိုရင်အဲ့ဒါအိန္ဒြိယတံဝရသီလနဲ့ပြည့်စုံတယ်ဒါကလည်းပဲဘာလို့ဆိုတော့အာဇာနည်ဖြစ်သွားတာပဲအစင်းလှပတယ်လို့ခေါ်ပါတယ်နောက်ပြီးတော့အာဇီဝပါရိသုတိသီလမိမိဆွမ်းခံစားတဲ့တရားဒဂမတွေကိုဆွမ်းကပ်ခြင်းအောင်၊လှူခြင်းအောင်၊တန်းမြေအောင်ဆွဲတရားမဟုတ်ဘဲနဲ့ရိုးရိုးကြည်ညိုလို့ကတ်တာကိုပဲဖုံးပေးတယ်။နောက်ဆုံးကြည်ညိုလို့မကတ်ဘူးဆိုရင်ကိုယ်ဆွမ်းကိုဖုံးပေးတယ်ဆိုရင်ဒါအာဇီဝပါရိသုတိသီလဆင်ကျေတယ်လို့ခေါ်ပါတယ်။အိမ်နေပါရီမှာလဲပြီးတော့လှူခြင်းတန်းခြင်းအောင်အရေးမြတ်တွေပြောဒါမျိုးရတဲ့ဆွမ်းကိုမြတ်စွာဘုရားကဒါဟာအယုတ်တမပစ္စည်းရှားဖွေနည်းလို့ဒီလိုသတ်မှတ်တော်မူခဲ့တယ်။ဒါမျိုးတွေကိုရှောင်ကျင်လို့ရှိရင်လည်းပဲသီလတိတ်ခါပြည့်ပြီးတော့တိတ်ပြီးတော့အစင်းလှတယ်လို့ခေါ်ပါတယ်။နောက်ပြီးတော့ဘာတီလာဆိုပစ္စယတဏိတိတတီလာဆွန်ဖုံးပေးတဲ့အခါမှာဆိုလို့ရှိရင်လည်းပဲဒီရုပ်ရှင်မင်းသားမင်းသမီးတွေလို့အစင်းလှအောင်လက်ဝိသမားတွေတို့ခွန်အားတောင်းအောင်စားတာမဟုတ်ဘဲနဲ့သာသနာအလုပ်လုပ်နိုင်မှုစားပါတယ်လို့ဆင်ခြင်ပြီးတော့စားမှပစ္စယတဏိတိတလည်းပဲဆင်ကျဲပါတယ်။ဒါမှမဟုတ်လည်းပဲဆွန်ကတ်တဲ့တရားဒဂမတွေကိုမေတ္တာချမ်းကျဲပြီးတော့ကျမ်းမှချမ်းသာစေလို့ပဲမေတ္တာပွားပြီးတော့စားလို့ရှိရင်လည်းပဲဒါအာဇီဝပါရိသုတိတီလာအပြင်တစ္ဆေတဏိတိတတီလာလည်းပဲစင်ကြယ်သွားပါတယ်။နောက်ပြီးတော့ဒီလိုမှမဟုတ်ဘဲနဲ့ဝိပဿနာတရားပွားပြီးတော့စားလို့ရှိရင်ဘာဝနာတစ်ခုခုပွားပြီးတော့စားရင်လည်းပဲယဟန်ရဲ့တစ္ဆေတဏိတိတတီလာစင်ကြယ်တယ်ဒါအစင်းလှတယ်လို့ခေါ်တယ်။ဒီလိုမှမဟုတ်ဘဲလူတွေဘာတွေလို့စားစရာရှိတာလည်းပဲဟေးလာဝါလာနဲ့ဒီလိုပဲဖြစ်တယ်လို့စားနေလို့ရှိရင်ဒီယဟန်ရဲ့တိတ်ပြီးတော့အယုတ်ဆိုးတယ်တဲ့သာသနာမှာအာဇာနည်မဖြစ်နိုင်ဘူး။အာဇာနည်မဖြစ်လို့ရှင်စောစောကလူတွေလူတဲ့သင်္ကန်းဝတ်လို့ရှင်လည်းပဲတံပြားကြီးဝတ်တာကမှတော်သေးတယ်။မိရဲ့နေအောင်ဖုတ်ထားတဲ့တံပြားကြီးဝတ်တာမှတဘွားပဲပေးမှာတဲ့။ဒါကြောင့်မို့ဒီလိုပုံကူတွေကဓာတ်ကြီးနေရာကုန်အင်ဇလိကတနေရာကုန်တွေချွေရင်းပြီးတော့အာဇာနည်မဟုတ်တော့။အာဇာနည်ဖြစ်ခြင်းလို့ရှင်ဒီသီလ၄ပါးကိုဆွမ်းအားရှိတဲ့များစောင့်ထိုင်ရမယ်လို့ဒီလိုဟောလို့ရင်ဖြစ်ပါတယ်။လူတွေလည်းပဲဒီလိုပေါ့မျိုးသားမျိုးသမီးတွေ၅ပါးသီလပါဏာတိပါဒအာရိဏဒါနကာမိတ္တမိစ္ဆာသာရစွမ်းအားရှိတဲ့မြတ်ကိုယ့်ရဲ့သီလလေးတွေကိုစွမ်းအားရှိတဲ့မြတ်စောင့်ထိုင်ပြီဆိုရင်ဒီမျိုးသားမျိုးသမီးကရုပ်အစင်းလှပတယ်လို့မြတ်စွာဘုရားကဒီလိုပဲသတ်မှတ်ပါတယ်ရုပ်အစင်းဥပရိယအပြင်အပြင်ပါအပြင်ဘယ်လောက်ပဲသိုးနေနေ၅ပါးသီလကိုစွမ်းအားရှိတဲ့မြတ်ကြိုးစားပြီးတော့စောင့်ထိုင်ခြင်းစိတ်ရှိပြီးစောင့်ထိုင်ပြီဆိုရင်မြတ်စွာဘုရားရဲ့သာသနာတော်မှာအဲ့ဒါဟာအာဇာနည်ဖြစ်ဖို့အတွက်အင်္ဂါတစ်ပါးအလှနဲ့ပြည့်စုံပြီကျိုးအစင်းလှပခြင်းနဲ့ပြည့်စုံတယ်လို့ဒီလိုသတ်မှတ်ပါတယ်။နောက်အဲ့ဒီရောရုပ်အစင်းလှတာတော့သိပြီ။ဒုတိယအင်္ဂါဘာလဲဆိုတော့ကထင်္သာဘိကဝေဘိက္ခုဗလတံပန္နောဟောတိ။ဣဒာဘိကဝေအရဒဝီရိယောဝိဟရတိ။အကုသလနံဓမ္မနံဘာဟာနာယကုသလနံဓမ္မနံဥပတံပရာယတဲ့။ဒီခွန်အားဗလနဲ့ပြည့်စုံတယ်ဆိုတာသာသနာတော်မှာဘာကိုပြောတာတော့ဆိုတော့ပရိယတိပฏิပတိသာသနာအလုံးကြိုးစားအားထုတ်နေတဲ့ယဟန်တော်တွေကိုပြောတာတဲ့ပရိယတိဆိုတာစာပေကျမ်းကပြန်ပို့ချခြင်းပေါ့ပฏิပတိဆိုတာမြတ်စွာဘုရားကတကွေတကာရကိုကပညာတွေဘာတွေသိပြီးတော့မတက်လို့တော့လကောင်းသို့မဟုတ်ကျမ်းမာရေးမကောင်းလို့တော့လကောင်းဒီလိုအခြေအနေမပေးလို့ရှိရင်ကိုသီလသမာဓိသိက္ခာတွေစင်ကြယ်အောင်ထားပြီးတော့သီလကျင့်စဉ်သမာဓိကျင့်စဉ်ဝိပဿနာကျင့်စဉ်နောက်ဆုံးမေတ္တာပွားမှုဘုရားနုဒတိဘာဝနာစတဲ့တမထကျင့်စဉ်တွေကိုကျင့်နေရပါတယ်ဒီအလုံးနှလုံးကိုလုံနေလို့ရှိရင်ဒါစူးစမ်းအားထုတ်တယ်လို့ဒီလိုခေါ်ပါတယ်အဲ့ ဲ့တော့သာသနာတော်မှာမြတ်စွာဘုရားကကြိုးစားအထုတ်တဲ့အခါမှာဘယ်လိုစိတ်ရှိတုံးဆိုတော့အကုဒလနံဓမ္မနံဗဟာနာယကုဒလနံဓမ္မနံဥပတံပရာယတဲ့ဒီကောင်းတဲ့ကုသိုလ်စိတ်တွေကုသဏ္ဍမှာတိုးလာပြီးတော့မကောင်းတဲ့အကုသိုလ်စိတ်တွေပယ်အောင်ကြိုးစားကျမ်းတော်တွေဆိုလို့ချင်းနေမြတ်စွာဘုရားကအာတနာအလုံးနှလုံးကိုခွင့်ပြုခဲ့တယ်ပရိယတ်တိအလုံးပฏิပတ်တိအလုံးဒါပေမဲ့လို့ဒီပရိယတ်တိအလုံးပฏิပတ်တိဘလုံးကိုလုံရင်းနဲ့စာသင်စာချလုံနေရင်နဲ့မြတ်စွာဘုရားကအကုသိုလ်စိတ်တွေဖြစ်တယ်ဆိုလို့ချင်းနေပဲဒါခွန်အားလားနဲ့မပြည့်စုံသေးဘူးတဲ့အဲ့တော့မေးစရာရှိတာပေါ့ရှင်ဘုရားပရိယတ်တိမြတ်စွာဘုရားခွင့်ပြုတဲ့စာသင်စာချလုံုံနဲ့လုံနေတာတောင်မှအကုသိုလ်တရားဖြစ်သေးသလားတရားဟောတရားပြလို့ရုံနဲ့အကုသိုလ်တရားဖြစ်သေးသလားဆိုတော့ဖြစ်သေးလို့လည်းပဲဒီလိုပဲဖြေရပါတယ်မြတ်စွာဘုရားရဲ့ဒေသနာအရဘလို့ဖြစ်တာတော့ဆိုတော့မိမိတို့စဉ်းစားကြည့်ပေါ့ဒီစာသင်တိုက်တိုက်တရားဟောတဲ့ပုဂ္ဂိုလ်တရားပြတဲ့ပုဂ္ဂိုလ်အလုံးပေါ့သာသနာဝန်ဆောင်ပုဂ္ဂိုလ်တွေမိမိတို့စာသင်တိုက်ကြီးဖွင့်ပြီးတော့စာသင်တိုက်လုပ်တဲ့ရည်ရွယ်ချက်ကမိမိတို့တိုက်စာမှုပွဲတွေများများအောင်အောင်စာမှုပွဲတွေအောင်လာတဲ့အခါမှာနာမည်တွေကြီးလာအောင်နေမကြီးတဲ့ကမ္မတက္ကမတက္ကမတွေအဝင်ထွက်များပြီးတော့လူကြတန်းကြအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်နေလို့ရှိရင်လုပ်ငန်းကတော့မြတ်စွာဘုရားခွင့်ပြုတဲ့ဒီတရားဟောတရားပြစတင်စာချလုပ်ကိုလုပ်နေတာမှန်တယ်တဲ့ဒါပေမဲ့သူတို့တန်တယ်မှာအကုသိုလ်တွေတိတ်တိုးနေတယ်ကုသိုလ်တွေတဖြည်းဖြည်းညော့သွားတယ်ဆိုရင်ဒါလည်းပဲဗလတ္တမဏခွန်အားပလနဲ့ပြည်စုံတယ်လို့မြတ်စွာဘုရားမတတ်မှတ်သေးဘူးဒါဟာအာဇာနည်ဖြစ်ဖို့အတွက်မဟုတ်သေးဘူးတဲ့ဒီလိုပုဂ္ဂိုလ်တွေကတက္ကတက္ကမတွေရဲ့ပူဇော်ကိုခံပြီးတော့ရှစ်ခိုးခံလို့ရှိရင်ဒါလည်းနဲ့ဝိုင်းထူတာမှာတော်သေးတယ်ဒီလိုစိတ်သက်ကြီးတွေနဲ့သင်နေလို့ရှိရင်အကုသိုလ်တွေများပြီးတော့အာဇာနည်အင်ကချွေရင်းပြီးတော့အင်စတိကရဏီယဆိုတဲ့ဂုံနဲ့မပြည့်စုံတော့ဘူးလို့မြတ်စွာဘုရားကဒီလိုဟောလို့ရင်ဖြစ်ပါတယ်ဒါကြောင့်မို့စာသင်စာချလုံလုံတဲ့အခါမှာလည်းပဲရည်ရွယ်ချက်ကစောစောကပြောသလိုပေါ့စာမွေးပွဲတွေအောင်သွားအောင်တရားဟောတရားပြတဲ့အခါမှာလည်းပဲဒကာဒကာမတွေကြီးကလာဘတ္တကာရတွေရလာအောင်ဒီလိုစိတ်တွေနဲ့မဟုတ်ဘဲနဲ့တရားဟောလိုက်ရင်ကိုယ်တခါဟောလိုက်ရင်တခါတခါမှရည်သိဉဏ်လေးတိုးပြီးတော့နီးမှန်လမ်းမှန်နဲ့ကျင့်ပြီးတော့သူတော်ကောင်းတွေဖြစ်ကြပါစေဆိုတဲ့စိတ်စည်ရနာနဲ့တရားဟောမယ်တရားပြမယ်ဆိုလို့ရှိရင်ဒါတွေဟာအင်မတန်မှအင်စလီကရဏီယဂုံနဲ့ပြည့်စုံပြီးတော့အာဇာနည်ဖြစ်သွားပါတယ်ဗလတံပန္နခွန်အားဗလနဲ့ပြည့်စုံတယ်ဆိုတာဒီလိုစိတ်သက်တွေနဲ့အလုံးလုံးမှပြည့်စုံပါတယ်စာသင်စာချတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီလိုပေါ့ကိုစာသင်နေတဲ့အချိန်မှာဆိုလို့ရှိရင်လည်းပဲတစ်ချိန်မှငါဒီပိဋကတ်တွေကိုသင်ပြီးတော့ကိုယ်ကိုယ်တိုင်လည်းပဲကျင့်မယ်မြတ်စွာဘုရားရဲ့သာသနာတော်ကြီးရှေလောင်ကိုစာရီတက်လာတဲ့အခါမှာလေသူတို့ဘာကိုစိတ်စေတနာတန်တန်လေးနဲ့လာဘတ္တကာရတွေမညှော်ဘူးပဲနဲ့ပို့ချမယ်ဆိုတဲ့စိတ်တည်းနဲ့လုပ်လို့ရှိရင်ဒါပရိယတ်တိလုပ်ငန်းစာပေစာချလုပ်ရင်းနဲ့ပဲမိမိတန်တယ်မှာအကုသိုလ်တွေပဲပြီးတော့ကုသိုလ်တွေများလာတယ်အဲ့ဒါဟာဗလတံပန္နခွန်အားပလနဲ့ပြည့်စုံတယ်လို့ဒီလိုယူဆလို့ရပါတယ်အဲ့တော့ဒါကဘုန်းကြီးတွေရဲ့အပိုင်းပေါ့ဘုန်းကြီးတွေအပိုင်းပထမအစင်းလာတယ်ဆိုတာသီလ၄ပါးနဲ့ပြည့်စုံတယ်လူပုဂ္ဂိုလ်တွေအတွက်ဆိုရင်လည်းပဲ၅ပါးသီလနဲ့ပြည့်စုံရင်ဒါအဆင်းလှတယ်လို့ခေါ်ပါတယ်။နောက်နံပါတ်1ခွန်အားပလနဲ့ပြည့်စုံရမယ်ဆိုတာဘာလို့ဆိုတော့ယဟန်တော်တွေဆိုလို့ရှိရင်ပရိယတ်တိပฏิပတ်တိတရားထုတ်တယ်ဆိုလို့ရှိရင်လည်းပဲစီးပွားရေးဖြစ်အောင်လို့ထုတ်တယ်။ဒါမျိုးတွေရည်ရွယ်ချက်မဟုတ်ဘဲနဲ့ကိုယ့်ရဲ့တဏ္ဍာမှာ၅မိနစ်တရားထိုင်လို့ရှိရင်၅မိနစ်ကိလေသာတွေစင်ကြယ်နိုင်တယ်ဆိုတဲ့ကိလေသာကင်းစင်ဖို့ရည်ရွယ်ချက်နဲ့အားထုတ်မှပဲကုသိုလ်တရားတွေတိုးပွားပြီးတော့မတ်ဖို့နိဗ္ဗာန်တွေရောက်ပါတယ်။ဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးတက်အောင်လို့ဘာဖြစ်အောင်လို့တရားအထုတ်တယ်ဆိုတာတွေကလည်းပဲဗလတံပဏအစ်စ်မဟုတ်သေးဘူးလို့ဒီတရားဒေသနာကြီးကကောက်ချက်ချလို့ရပါတယ်။အဲ့တော့ပြန်ချုပ်လိုက်လို့ကျင်အစင်းလာတယ်ဆိုတာယန်းတော်တွေမှာသီလ၄ပါးနဲ့ပြည့်စုံတယ်။အထူးအားဖြင့်ပါတိမောက္ခတံဝရသီလနဲ့ပြည့်စုံတယ်ပေါ့။လူပုဂ္ဂိုလ်တွေဆိုလို့ချင်း၅ပါးသီလကိုခေါ့ပစုကဲ့သို့မြဲအောင်ထိန်းနေဆိုရင်ဒါအစင်းလာခြင်းဂုဏ်နဲ့ပြည့်စုံတယ်ပြည့်စုံသွားပြီပြည့်စုံတဲ့အတွက်အာဟုနေရပေါင်းနေအင်စရိကရဏီယဆိုတဲ့ဂုံနေနဲ့ထိုက်တန်တဲ့အတွက်အာဇာနည်စည်းရင်ဝင်ပြီတဲ့နံပါတ်1အင်္ဂါကဗလတံမနာခွန်အားပလနဲ့ပြည့်စုံနေဆိုတဲ့ယဟန်တော်တွေဆိုရင်ပရိယတ်တိပฏิပတ်တိစာသင်စာချတရားအထုတ်တရားပြလုပ်တဲ့အခါမှာစောစောကရည်ရွယ်ချက်မှန်မှန်ကန်ကန်နဲ့လုပ်မှဗလတံမနာကုသိုလ်တွေတိုးပြီးတော့ခွန်အားနဲ့ပြည့်စုံတယ်လို့ဒီလိုသတ်မှတ်ပါတယ်လူ့ကြောင့်နေလည်းပဲဒီလိုပေါ့မိမိတို့ကုသိုလ်လုပ်တယ်ယခုလို့ကုသိုလ်လုပ်တယ်ဆိုလို့ရှိရင်ဒီလိုပဲရည်ရွယ်ချက်ကဆုံးကတ်တယ်ဆိုလို့ချင်းတန်ဃာတော်ရှင်မြတ်တွေမိမိတို့ရဲ့ဆုံးကိုဖုံးပေးပြီးတော့ခွန်အားပလနဲ့ပြည့်စုံပြီးတော့ယနေ့တနေ့တာအတွက်စာသင်စာချအလုပ်တွေလုပ်နိုင်ကြပါစေ။တပည့်တော်တို့ရဲ့ဆုံးကိုဖုံးပေးပြီးတော့စာသင်စာချအလုပ်လုပ်ပြီးတော့အသိဉာဏ်တူတွေရကြပါစေဆိုတဲ့ကုသိုလ်စိတ်နဲ့လုံမှခွန်အားပလနဲ့ပြည့်စုံတယ်လို့ဒီလိုခေါ်ရပါတယ်။ဒီလိုမှမဟုတ်ဘဲနဲ့တချို့မျိုးသားမျိုးသမီးတွေပြုတယ်လို့ပေါ့။ဒီငါတို့မလူလို့မကောင်းသေးဘူးဆိုရဲသူများကဲ့ရဲ့မဆိုးလို့သူများချီးကျင်းစေသလိုအာတော်လိုက်တာအသက်ငယ်ငယ်လေးနဲ့ဘလို့လူထမ်းလိုက်တာဘလို့သီလတွေစောင့်လိုက်တာလို့သူများဂုံကိုပြောစီခြင်းလို့ ဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးတိုးတက်ခြင်းလို့ဒီလိုကုသိုလ်တွေလုပ်ပြီးဆိုလို့ရှိရင်လူပုဂ္ဂိုလ်တွေအတွက်လည်းပဲဒါဗလတ္တမနာခွန်အားပလမဖြစ်သေးဘူးတဲ့အကုသိုလ်တွေရောနေတော့ခွန်အားနည်းနေလေတဲ့အဲ့တော့လူပုဂ္ဂိုလ်တွေဒါနတိလဘာဝနာလုပ်တဲ့အခါမှာလည်းပဲအကုသိုလ်တရားတွေပယ်ဖို့ကုသိုလ်တရားတွေတိုးပွားဖို့လုပ်ရတယ်နောက်ဆုံးစီးပွားရေးလုပ်တယ်ဆိုလို့ရှိရင်လည်းပဲစီးပွားရေးလုပ်ရင်းနဲ့လည်းပဲငါတို့ဒီအကျိုးအမြတ်တွေရလာလို့ရှိရင်သာသနာရောရဲ့အကျိုးကိုယ့်ရဲ့ပဝန်းကျင်လောကမှာမိမိတို့ပဝန်းကျင်မှာဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဥပမာအားဖြင့်ပညာရည်အထောက်ပံ့လိုနေတဲ့ပုဂ္ဂိုလ်တွေအင်မတန်မှဒုက္ခရောက်ပြီးတော့ဆေးရုံမှာဆေးမကုနိုင်တဲ့ပုဂ္ဂိုလ်တွေဒီလိုလူမှုရေးသာသနာရေးလောကသာသနာနှစ်ခုကိုလှဆင်မယ်ဆိုတဲ့စိတ်တက်နဲ့စီးပွားရေးတွေရှာလို့ရှိရင်လည်းဒါခွန်အားပလဖြစ်တာပါပဲစီးပွားရေးရှာတာကကိုခံစားဖို့ကိုစံစားဖို့ကိုစည်းစိမ်ရစ်ဖို့ဘာတွေပျော်ပါဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်လို့ရှိရင်လည်းဗလတံပန္နအကုသိုလ်တွေဖြစ်တဲ့အတွက်ဒီစီးပွားရှာခြင်းကလည်းခွန်အားပလနဲ့ပြည့်စုံတယ်လို့မခေါ်ပါဘူး။ဒါကြောင့်မို့ဒါနတိလဘာဝနာကိုပဲလုပ်လို့စီးပွားရေးတွေပဲရှာရှာမြတ်စွာဘုရားကစီးပွားမရှာနဲ့လို့မပြောခဲ့ပါဘူး။ဒါပေမဲ့လို့နီးမှန်လမ်းမှန်နဲ့ရှာဖို့စိတ်ထားကောင်းကောင်းနဲ့ရှာဖို့တော့မြတ်စွာဘုရားကနီးတွေပေးခဲ့ပါတယ်။ဒါကြောင့်မို့စီးပွားရေးရှာတဲ့အခါမှာလည်းစောစောကလိုပဲသာသနာတော်အတွက်ငါဘလို့ထောက်ပံ့မယ်လူမှုရေးတွေအတွက်လည်းငါဘလို့ကူညီမယ်စသည်ဖြင့်ဒီစိတ်စေတနာတွေနဲ့စီးပွားရေးရှာပြီးဆိုရင်ကုသိုလ်တွေတိတ်ပြီးတော့ဖြစ်တဲ့အတွက်လုပ်ငန်းလုပ်ရင်ကုသိုလ်တွေတိုးပွားတဲ့အတွက်ဒီမျိုးသားမျိုးသမီးကလည်းပဲဗလတံပန္နခွန်အားပလနဲ့ပြည်စုံတယ်လို့ဒီလိုပြောလို့ရပါတယ်ဒါကဒုတိယအချက်တတိယအချက်ကဘာနဲ့ပြည်စုံရမလို့ဆိုတော့ဇဝတံပန္နဒီအာဇာနည်ရင်းပြဖို့အတွက်အစင်းလေးလာယုံနဲ့ခွန်အားပလရှိယုံနဲ့မပြီးတယ်လို့ပဲအရှင်အဟုန်တက်လုံကောင်းရတယ်လို့ပဲအမျိုးသားမျိုးသမီးမှလည်းပဲဇဝတံပန္နဆိုတာဘာလို့ဆိုတော့ဉာဏ်ပညာနဲ့ပြည့်စုံရမယ်တဲ့ဉာဏ်ပညာဆိုတာခုခေတ်ခေါ်နေတယ်လို့ဘွဲ့ဒီဂရီတွေကိုဉာဏ်ပညာခေါ်တာမဟုတ်ပါဘူးဉာဏ်ပညာဆိုတာဘာလို့ဆိုတော့အခြေခံနေပြီးတော့ဒီကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဒီလိုစဉ်းစားဝေဖန်တတ်တာကောင်းတဲ့လုပ်ကိုလုပ်ရင်ကောင်းချိုးရတယ်မကောင်းတဲ့လုပ်လို့ရင်မကောင်းချိုးရတယ်လို့ဒီလိုစဉ်းစားပြီးတော့အသိဉာဏ်ဖြစ်လာတာကုသိုလ်လုပ်လို့ရှိရင်လည်းပဲဘလို့စိတ်ထားနဲ့လုပ်တယ်အရိယသူတော်ကောင်းတွေကုသိုလ်ပြုတဲ့အခါမှာဆိုရင်ဝတ္တန္တရာမင်းဘုရားဆိုလို့ရှိရင်လည်းပဲဆင်ပြူတော်ကြီးတွေလူတယ်ဆိုရင်တပ်ပညုတဉာဏ်အတွက်ထောက်ပံ့ဖြစ်ပါစေဆိုတဲ့ဆုကိုပဲတောင်းပါတယ်အဲ့တော့ဖရာလောင်းသူတော်ကောင်းတွေဟာမတ်ဖို့နိဗ္ဗာန်ကိုအာယုံပြုဖို့မတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ပဲကုသိုလ်ပြုကြတယ်ခုခေတ်မှာလို့ဘာညာတွေဆူတောင်းပြီးတော့မပြုတ်ကြဘူးဆိုတော့ဒီလိုအသိဉာဏ်လေးတွေတိုးလာအောင်ဒီလိုဘာသာရေးအခြေခံပညာစပြီးတော့တိုးပွားလို့ရှိရင်ဒါဇဝတ္တမဏအသိဉာဏ်နဲ့ပြည့်စုံတယ်လို့ခေါ်ရပါတယ်နောက်ပြီးတော့မိမိတို့ဒီလိုစာပေဖတ်ခြင်းအပြင်တရားနာခြင်းအပြင်အသိဉာဏ်လေးတွေတိုးတိုးလာအောင်ဆူဆောင်းလို့ရှိရင်လည်းဇဝတ္တမဏထိုက်တဲ့လောက်ပြည့်စုံတယ်ဒီလိုမှမဟုတ်ဘူးဆိုရင်မယိုးဗလာရဗုဒ္ဓဘာသာကတော့ဖြစ်လာပါရဲ့ကုသိုလ်ပြုတဲ့အခါစောစောကလို့ပေါ့စိတ်မထားတတ်လို့ရှိရင်ကုသိုလ်တွေရတဲ့တော့မရဘဲနဲ့စီးစိမ်နေတာပုံသွားတယ်။ကုသဏ္ဏမှာအကုသိုလ်ရောကုသိုလ်ရောရောရလိုက်ပြီဆိုရင်ဒါဇဝတ္တမဏဉာဏ်ပညာနဲ့မပြည့်စုံနေဘူးတဲ့။ဒါမျိုးတွေကိုလည်းမြတ်စွာဘုရားသိအောင်ကြိုးစားစီခြင်းနဲ့တရားနာခြင်းအပြင်ဖြစ်စီစာဖတ်ခြင်းအပြင်ဖြစ်စီမိမိတို့တဲ့တက်သည့်နားတယ်တဲ့ပုံကိုယ်တွေကိုမင်းမင်းအခြင်းအပြင်ဖြစ်စီဉာဏ်ပညာနဲ့ပြည့်စုံရတယ်တဲ့။အထူးသဖြင့်ဘလောက်ထိပြည့်စုံရင်တော့ဒီတုံ့နဲ့ညီတုံးဆိုတော့နောက်ဆုံးသောတပန်အရိယာဖြစ်သွားပြီးတော့သောတပတိမဉ္ဇဉ်နေဖွဉ္ဉဏ်နေနဲ့မျက်မှောက်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုရင်တော့ဒါဟာအကောင်းဆုံးပေါ့အဲ့လောက်မဖြစ်သေးပေမဲ့လို့မိမိတို့ဝိပဿနာလေးတွေဗုဒ္ဓံတို့တိဘာဝနာပွားများနည်းလေးတွေဒါမျိုးတွေနဲ့မိမိတို့မှာသိဉ္ဉဏ်လေးတွေစိတ်နေစိတ်ထားလေးတွေမြင့်အောင်ကြိုးစားပြီဆိုရင်လည်းပဲဒါဟာထိုက်တဲ့လောက်ဘာဖြစ်မလဲဆိုတော့ဇဝတ္တမဏအရှိန်အဟုန်နဲ့ပြည့်စုံတယ်လို့ဒီလိုခေါ်ပါတယ်ဒီအရှိန်အဟုန်ရှိမှလည်းပဲနိဗ္ဗာန်ကိုငြင်းငြင်းရောက်နိုင်ပါတယ်ဒါကြောင့်မို့တခါတည်းရံမှာခုခေတ်မှာဖျားပွဲတွေဘာတွေလောက်ကြတာဘုန်းကြီးတို့သာသနာပိုင်စံကင်းဆရာတော်ကြီးရဲ့ဒါတွေကိုသူ့ရဲ့တပည့်တွေကိုဩဝါဒပေးခဲ့တယ်။တနေ့တခါငရေရှာလူရွာဖျားပွဲတွေများသောအားဖြင့်ဒီဇဝတ္တမဏအသိဉာဏ်နဲ့ပြည့်စုံမှုမရှိတဲ့ပုဂ္ဂိုလ်တွေကဖျားပွဲလုပ်တယ်ဆိုတာကုသိုလ်ရတယ်ပဲထင်ရပါတယ်။ဒါပေမဲ့လို့ဒီလိုကြပြာလေးတွေနဲ့သာပေတွေဖတ်ဒီလိုတရားတွေနာပြီးတဲ့အခါမှာဖျားပွဲလုပ်တိုင်းဖျားကိုပူဇော်မှုတူတိုင်းကုသိုလ်မရဘူး။ခုခေတ်မာလူဇက်ကြီးတွေဘာတွေထည့်ပြီးတော့မြတ်စွာဘုရားကတိတ်ဆိတ်မှုကိုလိုလားတယ်သူ့ရဲ့ကြောင်းထဲမှာတခါစာတုမာရွာမှာတရင်သုံးလုံးရှစ်ချားတော်တဲ့တရင်သုံးလုံးရှင်သာရိပုတ္တရနဲ့ရှင်မောကလန်တပည့်900နဲ့ကြွလာတော့စူးစူးညံ့ညံ့နဲ့ဖြစ်တော့မြတ်စွာဘုရားကခုစူးနေတာဘသူတော့နဲ့ငစိမ့်တွေတွေငါဝယ်ရောင်းပြီးတော့ငါထားတဲ့နေရာမှာလို့စူးညံ့နေတာဘသူတွေတော့ဆိုတော့ရှင်သာရိပုတ္တရရှင်မောကလန်ကောင်းဆောင်တဲ့တန်ဃာတွေပါဘုရားလို့ရှောက်တော့အမြတ်စွာဘုရားကချက်ချင်းနဲ့ရှင်သာရိပုတ္တရရှင်မောကလန်ရေကိုနှင်းထုတ်ပြစ်ခဲ့တယ်။အဲ့တော့ဆိုလိုတာကဘာလို့ဆိုတော့မြတ်စွာဘုရားကတိတ်ဆိတ်မှုကိုလိုလားတယ်။ ဒါပေမဲ့လို့ခုခေတ်မှာမြတ်စွာဘုရားကိုပူဇော်ပါတယ်ဆိုတဲ့ဗုဒ္ဓဘာသာတွေကမြတ်စွာဘုရားရဲ့ဖျားဝင်နဲ့တွားပြီးတော့ဇက်ကြီးတွေနဲ့ထဲကြဆူညံနေတာတကယ်လို့မြတ်စွာဘုရားကတတ်တော်ထင်ကြတကယ်ရှိလို့ရှင်ကျင့်တတ်တော်မူမလားနှင်ထုတ်တော်မူမလားဆိုတာကိုယ့်အကူဒီတရားသဘောလေးတွေကိုနားလည်အောင်ကျင့်ရတယ်တရားသဘောတွေနားလည်အောင်ကျင့်ပြီးတော့စာဖတ်ခြင်းအပြင်နားလည်လေတရားနာခြင်းအပြင်နားလည်လေဆွေးနွေးခြင်းအပြင်နားလည်လေဒီလိုအသိဉာဏ်တွေရောက်လာလို့ရှင်အော်ဒါမြတ်စွာဘုရားမကြိုက်တဲ့အလုပ်တွေပဲဆိုပြီးတော့ကိုယ်ကရှောင်လိုက်လို့ရှင်ငွေကုန်မှုတွေလည်းပဲနေပြီးတော့တိုင်းပြည်တိဆောက်တဲ့နေရာမှာအများကြီးအသုံးကျသွားပါတယ်။ငွေကုန်မှုနေရုံနဲ့လားဆိုတော့မဟုတ်တော့ဘူး။အကုသိုလ်တွေလည်းပဲနေပြီးတော့မြတ်စွာဘုရားကိုအစစ်အမှန်နဲ့သွန်တော်တင်မြတ်စွာဘုရားကြိုက်တဲ့နည်းနဲ့မြတ်စွာဘုရားကိုစစ်ဖို့ပူဇော်။နောက်ဆုံးစွန့်နိုင်လို့ရှင်ဘုရားရှင်ရှေ့မှာတရားထိုင်ပြီးတော့ပူဇော်လိုက်ပြီးဆိုရင်အဲ့ဒါဟာအင်မတန်မှကုသိုလ်ရတဲ့ပူဇော်နည်းတဲ့။ဒီလိုမှမဟုတ်ဘူးဆိုရင်စောစောကစံကင်းဆရာတော်ဘုရားကြီးမိန့်တယ်လို့ပဲ။ဖျားဝဲတစ်နှစ်တစ်ခါကျင်းပါတာမရေရှာနေကြတာပဲလို့ဒီလိုပြောရတော့ခစ်ကြီးရဆက်ဆက်ပါလာခဲ့ပါတယ်ဒါမျိုးလေးတွေကြတော့ဘာလို့ဆိုတော့အဋ္ဌဉဏ်ရှိမှအဋ္ဌဉဏ်ရှိအောင်လည်းပဲတရားစားပြီးဖတ်မှတရားနာမှတရားဆွေးနွေးမှကိုယ့်တဲ့အဋ္ဌဉဏ်ရှိတဲ့ပုဂ္ဂိုလ်ကိုမင်းမြန်းမှဒီလိုအဋ္ဌဉဏ်ရတယ်အဲ့ဒီလိုအခြေခံအဋ္ဌဉဏ်စပြီးတော့ကျင့်တယ်လာလို့ရှင်ဝိပဿနာဉာဏ်နေနောက်ဆုံးမဉဏ်ပူဉဏ်နေရပြီဆိုရင်တော့အဲ့ဒါအမြင့်မြတ်ဆုံးဇဝတံပန္နအရှိန်အဟုန်နဲ့ပြည့်စုံတယ်လို့ဒီလိုခေါ်ပါတယ်အဲ့ဒီလိုအရှိန်အဟုန်နဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးရဟန်းတော်တွေမှနိဗ္ဗာန်ကိုမြန်မြန်ရောက်နိုင်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာအာဇာနည်စစ်တွေဖြစ်တယ်လို့ဒီလိုကောက်ချက်ချလို့ရပါတယ်ဒါကြောင့်မို့ဒီတတိယအင်္ဂါရဇဝတံပန္နဆိုတာဘာလဲဆိုတော့အရှိန်အဟုန်နဲ့ပြည့်စုံတယ်ဆိုတာထိုက်တဲ့လောက်ရဟန်းဖြစ်လို့ရှိရင်လည်းပဲရဟန်းရဲ့အဋ္ဌဉာဏ်နောက်ဆုံးစာပေပရိယအဋ္ဌဉာဏ်နေတတ်နိုင်လို့ရှိရင်ခန္ဓာဉာဏ်ရောက်တဲ့ဝိပဿနာအဋ္ဌဉာဏ်နေသမထဘာဝနာတွေဝိပဿနာဘာဝနာတွေပွားပြီးတော့ဒီလိုအသိဉာဏ်တွေရင့်ကျက်အောင်လုပ်မှာနောက်ဆုံးမဂ္ဂိုလ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရတဲ့မဉ္ဇဉ်ဖွဉ္ဉဏ်တွေမိမိတဏ္ဍာန်ဖြစ်မှာသဝတ္တမနအစ်ဖြစ်တယ်တဲ့ဒကရကမတွေရလည်းပဲကုသိုလ်လုံနည်းရစပြီးတော့စီးပွားရှာတဲ့ကာမဘေပုံဘေနီးစိတ်ထားနဲ့ရှားရတယ်ဒီလိုအသိဉာဏ်လေးတွေခြေခံပြီးတော့အဆင့်ဆင့်တက်ပြီးတော့နောက်ဆုံးမှာဖရာကိုအာရုံပြုရတဲ့အသိဉာဏ်လေးတွေမေတ္တာပွားများလို့ရတဲ့ဉာဏ်တူးလေးတွေနောက်ဆုံးတရားထိုင်လို့ရတဲ့အသိဉာဏ်တူးကစပြီးတော့မဂ္ဂိုလ်နိဗ္ဗာန်မဉ္ဇဉ်ဖွဉ္ဉဏ်ဒီမျက်မှောက်ပြုပြီဆိုရင်အဲ့ဒါအစစ်အမှန်ဇဝတံပန္နဖြစ်ပြီအဲ့ဒီလိုဇဝတံပန္နအရှိန်အဟုန်ကောင်းမှလည်းပဲအင်္ဇလိကရဏီယဂုံနေနဲ့ပြည့်စုံပြီးတော့အာဇာနည်စစ်ဖြစ်နိုင်တယ်လို့မြတ်စွာဘုရားကဒီလိုဟောခဲ့ပါတယ်အဲ့တော့နံပါတ်1ဝဏတံပန္နအစင်းလှရဒါကိုချင်းသီလပြည့်စုံရမယ်နံပါတ်2ဗလတံပန္နခွန်အားဗလပြည့်စုံရမယ်ဆိုစီးပွားရေးပဲလှုပ်လှုပ်ယဟန်နေဆိုရင်ပရိယတိပဋိပတ္တိအလုပ်ကိုလုပ်တဲ့အခါမှာလူတွေဆိုရင်စီးပွားရေးလုပ်တဲ့အခါဒါနသီလဘာဝနာလုပ်တဲ့အခါမှာကုသိုလ်စိတ်နဲ့လုပ်မှဒါဟာဗလတံမနာကုသိုလ်အားတွေကောင်းပြီးတော့ခွန်အားဗလနဲ့ပြည့်စုံတယ်လို့ခေါ်ပါတယ်။နံပါတ်3ဇဝတံမနာကုသိုလ်လုပ်တဲ့အခါမှာနိမန္နမန္နေသိဖို့အခြေခံဉာဏ်ပညာစပြီးတော့ပြည့်စုံအောင်ကြိုးစားမှဇဝတံမနာထက်တဲ့လောက်ပြည့်စုံပါတယ်။နောက်ဆုံးချက်ကဒီ3ချက်ကတော့လိုရင်းမယ်ဒီ3ချက်မပြည့်စုံလို့ရှင်တော့အာဇာနည်မဖြစ်နိုင်ဘူးတဲ့။အာဇာနည်မဖြစ်လို့ရှင်ယဟန်ဖြစ်လို့ရှင်လည်းပဲအပြစ်တွေတိတ်ရောက်ပြီးတော့တည်လို့ရှင်အပေကြနိုင်တာပဲလူပုဂ္ဂိုလ်ဖြစ်လို့ရှင်လည်းပဲသီလတွေချိုးယွင်းမဲ့အစင်းတွေမလောက်ဘူးဆိုရင်အပေကြနိုင်တာပဲတဲ့ဒီသုံးချက်ကတော့ပြည့်စုံရမယ်နောက်ဆုံးချက်ကတော့မပြည့်စုံရင်လည်းပဲရနိုင်တယ်ပြည့်စုံလို့ရှင်တော့ပိုကောင်းတာပဲဘာလို့ဆိုတော့အာရောဟပရိဒါဟသံပန္နာတဲ့အရင်မောင်းနဲ့ပြည့်စုံရမယ်အရင်မောင်းနဲ့ပြည့်စုံရမယ်ဆိုတော့ဘာလို့ဆိုတော့ကထေဇာဘေကဝေဘေကုအာရောဟပရိနာသံပန္နောဟောတိဤရာဘေကဝေဘေကုလာဘီဟောတိစီဝရဘိဏပါဒသေနာတနာဂိလနာပစ္စယပေတိဇပရိခာရာနံတဲ့မဂ္ဂုနိဗ္ဗာန်လိုလာမျိုးသားမျိုးသမီးတို့တဲ့အာရောဟပရိနာသမ္မနာငါဘုရားရဲ့သာသနာတော်မှာအရက်မောင်းနဲ့ပြည့်စုံတာဆိုတာဘာလို့ဆိုတော့လူဆိုလို့ရှိရင်လည်းပဲစီးပွားရေးအသင့်တင်ရှိတာကိုပြောတာတဲ့ယဟန်ဆိုလို့ရှိရင်လည်းပဲသင်္ကန်းဆွမ်းကြောင်းစီသာသနာလုံးလုံးဖို့အတွက်ပစ္စည်းလေးပါးလေးထိုက်တဲ့လောက်ပြည့်စုံတာကိုအရက်မောင်းနဲ့ပြည့်စုံတာလို့ခေါ်တယ်တဲ့စင်စားကြည့်ပေါ့ဘုံကြီးတွေယခုပရိယတ်တိလုပ်နေတဲ့တန်ဃာတော်တွေစာတင်တိုက်တွေဆိုရင်တင်ငန်းဆွမ်းကြောင်းစီတင်ငန်းဝတ်เสียကောင်းကောင်းမရှိဘူးဆွမ်းစားเสียမှာအာဟာရပြည့်အောင်တာသနာလုပ်လို့ဝါရုံတော့မှမစားရဘူးဆိုလို့ရှိရင်အာဇာနည်ဖြစ်ဖို့အတွက်မဖို့နိဗ္ဗာန်ရဖို့အတွက်အထောက်ဖို့အတွက်မလွယ်ပါဘူးကြောင်းမှလေလုံးမိုးလုံးမှနေเสียကြောင်းမရှိဘူးယောဂဖြစ်လို့မှဈေးကုเสียမရှိဘူးဆိုလို့ရှိရင်လည်းအာဇာနည်ဖြစ်ဖို့မလွယ်ဘူးတဲ့လူပုဂ္ဂိုလ်တွေလည်းပဲဒီလိုပဲသီလစောင့်နိုင်မှုအတွက်ကုသိုလ်တွေပွားများဖို့အတွက်ဉာဏ်ပညာထက်မြတ်ဖို့အတွက်စီးပွားရေးတွေထိုက်တဲ့လောက်ပြည့်စုံရတယ်တဲ့စီးပွားရေးပြည့်စုံလို့ရှိရင်ထိုက်တဲ့လောက်ပြည့်စုံရင်အာဇာနည်ဖြစ်ဖို့လွယ်တာပေါ့ တချို့ထူးချွန်တဲ့ပုဂ္ဂိုလ်တွေကတော့စီးပွားရေးမပြည့်စုံလည်းပဲအာဇာနည်ဖြစ်နိုင်ပါတယ်။ထူးချွန်တဲ့ရဟန်းတော်တွေလည်းပဲသင်္ကန်းဆွမ်းကြောင်းစီပစ္စည်းလေးပါမပြည့်စုံလည်းပဲတောင်မြုပ်ကဏ္ဍအောင်ဆရာတော်ကြီးတို့လိုဆိုလို့ချင်းပစ္စည်းလေးပါတိတ်ပြီးတော့ဆင်းရဲခဲ့ပြီးမှအာဇာနည်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့ဒီနောက်ဆုံးအင်္ဂါကတော့ပြည့်စုံရင်တော့ကောင်းတယ်မပြည့်စုံလည်းပဲအဓိကမဟုတ်ဘူး။အဓိကရှေ့သုံးပါးနဲ့ပြည့်စုံလို့ချင်းအာဇာနည်ဖြစ်တယ်တဲ့။ဒါကြောင့်မို့ဒီနေ့ရဟန်းတကဥဇော်ဝင်ရဟန်းတကမှာဒေါ်ကြီးဦးအောင်နဲ့တကွာတရားနာပရိသတ်တွေကိုဘုန်းကြီးကပြန်လည်ပြီးတော့မြတ်စွာဘုရားဟောကြားတဲ့အာဇာနီယတုတ်တန်ကိုအခြေခံပြီးတော့ဒီတုတ်တန်တွေကလာတဲ့တရားကိုမိမိတို့နားလည်အောင်ဘုန်းကြီးကလည်းဆွမ်းအားရှိတဲ့မြန်ဟောပြပါပြီ။ဒါကြောင့်မို့ဒီတန်ဃာတွေဘက်ကလည်းပဲအာဇာနီဖြစ်ခြင်းလို့ရှင်ဒီအင်္ဂါ၄ချက်နဲ့ပြည့်စုံသွားတယ်လို့ပဲမိမိတို့တရားဓမ္မတွေလည်းပဲအာဇာနီဖြစ်ခြင်းလို့ရှင်ထိုက်တဲ့လောက်ဝဏ္ဏတမ္မနာကိုချင်းသီလနဲ့ပြည့်စုံအောင်ငါတို့ကြိုးစားမယ်အာဇာနည်ဖြစ်အောင်ကြိုးစားမယ်ဗလတ်တမ္မနာကုသိုလ်ကောင်းမှုပြုတဲ့အခါမှာစီးပွားရေးရှာတဲ့အခါမှာကုသိုလ်စိတ်ထားနဲ့ငါတို့လုပ်မယ်ဆိုရင်ဗလတ်တမ္မနာပြည့်စုံတယ်အဲ့ဒီလိုဖြစ်အောင်ကြိုးစားမယ်နောက်ပြီးတော့ဇဝတ္တမ္မနာအသိဉာဏ်လေးတွေလည်းပဲတရားနာတာစာဖတ်တာတရားဆွေးနွေးတာမသိလို့မေးတာစပြီးတော့အခြေခံနေစပြီးတော့နောက်ဆုံးဝိပဿနာဉာဏ်မဉဏ်ပူဉဏ်တိဇဝတ္တမ္မနာဒီဉာဏ်လေးနဲ့ပြည့်စုံအောင်ကြိုးစားမယ်အာရောဟတမ္မနာဒီလိုစီးပွားရေးတွေပါထိုက်တဲ့လူ့ဘဝမှာနေလို့ရှိရင်တော့အရင်မောင်းတဲ့ပြည်စုံစီးပွားရေးကတော့ရှားပြီးသားဖြစ်မှာဒါကတော့ထိုက်တဲ့ပြည်စုံသွားပါပြီအဲ့တော့ငါတို့ဒီအင်္ဂါ၄ပါးနဲ့ပြည်စုံအောင်ကြိုးစားပြီးတော့ဒိုးလည်းပဲအာဇာနည်တွေဖြစ်အောင်ကြိုးစားပြီးတော့ဖရာပစ္စေကရိယာရှင်မြတ်တို့သူတော်ကောင်းတွေဆံရဖြစ်တဲ့နိဗ္ဗာန်ကိုအာဇာနည်ဖြစ်နဲ့ငါတို့ဝင်အောင်ကြိုးစားမယ်လို့ရှေ့ဆက်ပြီးတော့ကြိုးစားလို့ရှိရင်မိမိတို့ဘဝမှာတစ်ဆင့်နဲ့တစ်ဆင့်ဒီစည်းစိမ်ဥစ္စာတွေကိုအကြောင်းပြုပြီးတော့မိမိတို့တဏ္ဍာမှာအင်မတန်မြင့်မြတ်တဲ့မဂ်ဖို့နိဗ္ဗာန်တွေဖြစ်လာနိုင်ပါတယ်ဥပတ်လာနိုင်ပါတယ်အဲ့ဒီလိုမတ်ဖို့နိဗ္ဗာန်တွေဖြစ်ပြီဆိုရင်ဧကံအာဇာနည်ဖြစ်ပြီးတော့နောက်ဆုံးဖရာရိယသူတော်ကောင်းတွေအာဇာနည်တွေစံမြန်ရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်ဒါကြောင့်မို့အဲ့ဒီလိုအင်္ဂါ၄ချက်နဲ့ပြည့်စုံပြီးတော့အာဇာနည်တွေဖြစ်အောင်ကြိုးစားနိုင်ကြပါစေအဲ့ဒီလိုအာဇာနည်တွေဖြစ်အောင်ကြိုးစားပြီးတော့နောက်ဆုံးဆင်းရဲခက်ပင်ချုံရင်ရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တော့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်တည်းအဲ့ဒီအာဇာနည်ရတုတ်တန်လာတိုင်းပဲဒီလိုတို့ယနေ့ကုသိုလ်ပြုတာဒီအင်္ဂါတွေနဲ့ပြည့်စုံအောင်အာဇာနည်ပြည့်အောင်ကြိုးစားရင်းနဲ့မဟုတ်နိဗ္ဗာန်အတွက်ပြုတာပါလို့အာယုံပြုပြီးတော့ကဲရေစက်ချကြဆိုကဲအာလုံးလက်အုပ်ချလိုက်ဆိုအမျှဝေပါပဲရေစက်ခွက်ကိုင်းလိုက်ပေါ့အာလုံးလက်အုပ်ချပြီးတော့လိုက်ဆိုပြီး